Welcome to the Voice of America in Burmese.
ပြန်ပေါင်းကြွေးတဲ့ညတညဖြစ်ပါစေခင်ဗျာ။ American ပြည်တော်စု Washington DC မြို့တော် VOA American အတန်းကနေ2022ခုနှစ်ဇွန်လ10ရက်တောက်ကြနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းနံပါတ်3251တို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာ။ဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါ။ကျွန်မကတော့ဆုမြတ်ပါပါရှင်။အမေရိကန်ပြည်ထောင်စုမှာ2022ခုနှစ်ဇန်နဝါရီလ6ရက်ကလွှတ်တော်စာအုပ်စည်းမျဉ်းတိုက်ခိုက်ခံရမှုအပေါ်ကြားနာပွဲကိုအောက်လွှတ်တော်စုံစမ်းရေးကော်မတီမှကြာတာပြေးနေတော့ကစတင်ပြုလုပ်ပါတယ်။ရုရှားတို့ရဲ့ကျူးကျော်စစ်ကိုယူကရိန်းတို့ခုခံတိုက်နေချိန်မှာယူကရိန်းကို EU ဥရောပသမဂ္ဂဝင်လောင်းအဖြစ်အသံခံသတ်မှတ်ပေးဖို့အတွက် EU ဖွဲ့ဝင်တွေဥရောပပါလီမန်ဥက္ကဋ္ဌကတိုက်တွန်းလိုက်ပါတယ်။တခါမြန်မာစစ်ကောင်စီပေါ်နိုင်ငံတကာကဖိအားတိုးမပေးဘူးဆိုရင်တေတံပြစ်ဒဏ်စီရင်မှုတွေတတိကြီးဆက်တွေ့လာရလိမ့်မယ်လို့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂကျွမ်းကျင်သူတွေကတတိပေးလိုက်ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုဝဲမင်းနဲ့အတူညင်ညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။သတင်းတွေအပြီးနားဆင်ရမယ့်အထဲမှာတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အတိုင်းမင်ကန်ဒက်ရက်ချိုလေးဟာထိုင်းမြန်မာနယ်စပ်ကမဲလာဒုက္ခသည်စခန်းကိုသွားရောက်ခဲ့ပါတယ်။
ကြတာတော့ဥပမာဘာဟုတ်ကျမ်းမာရေးကိစ္စပါသူတို့လုပ်ပေးနိုင်တယ်လုပ်ပေးလို့ပေါ့နော်ဒုက္ခသည်တွေကတော့ဒီထဲမှာနေရတာကစက်ပြက်နိုင်ငံကိစ္စပါဒိစ္စအဲ့ဒါဘယ်လိုလုပ်ပေးမလဲမိကြတာပေါ့နော်သူလာတဲ့အခါမှာဒီမှာတွေ့သွားလို့ဆိုရင်အဖွဲ့၄ခုနဲ့တွေ့သွားတယ
်။မဲလာဒုက္ခသည်စခန်းကဒုက္ခသည်သူပြောသွားတာဖြစ်ပါတယ်ဒီကြောင့်ပြည်စုံကိုမကြခင်မှာနားဆင်ရမှာပါ။ဒါပြင်ချင်းပြင်းနေတဲ့အတွင်းကတိုက်ပွဲတွေအတွင်းမှာရွာသားတချို့ဖမ်းခံရပြီးတော့တပ်တန်းရှီဖျားကြောင်တစ်ခုလည်းမိရှုခံရတဲ့အကြောင်းတခါသခိုင်းတိုင်းကစစ်တပ်ရဲ့နေမျိုးရှင်းလင်းမှုတွေအတွင်းကြေးရွာတချို့မိရှုခံရပြီးတော့ဒေသခံတွေတိမ်းရှောင်နေရတာပါပဲချမ်းပြည်နယ်အတွင်းကတပ်စခန်း3ခုရုတ်သိမ်းဖို့စစ်ကောင်စီဘက်ကတောင်းဆိုတဲ့အပေါ်မှာချမ်းမြောက်ဘက်ကဘယ်လိုတုံ့ပြန်လိုက်သလဲစတာတွေကိုနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမတိုင်ခင်မှာအခုနောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုဝင်းမင်းတို့အကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာ2022ခုနှစ်ဇန်နဝါရီလ6ရက်ကတမရဟောင်းဒေါ်နယ်ထရန့်ထောက်ခံသူတွေလွှတ်တော်အစည်းအဝေးကိုစီးနင်းတိုက်ခိုက်ခဲ့မှုအပေါ်ကြားနာပွဲကိုအောက်လွှတ်တော်စုံစမ်းရေးကော်မတီမှကြာတာပြေးနေတော့ကစတင်ပြုလုပ်ခဲ့ပါတယ်။ဒီမိုကရက်တစ်နဲ့ရီပါဘလစ်ကန်ပါတီလွှတ်တော်အမတ်တွေပါဝင်တဲ့စုံစမ်းရေးကော်မတီကသူတို့စုဆောင်းရရှိတဲ့တပ်တွေအထောက်အထားတွေကိုကြားနာပွဲမှာပြသခဲ့ပါတယ်။2020ရွေးကောက်ပွဲအနိုင်ရသူဟာဂျိုးဘိုင်ဒန်ဖြစ်တယ်ဆိုတာကိုလွှတ်တော်ကတရားဝင်အတည်ပြုတဲ့နေ့မှာအဲ့ဒီအချိန်တုန်းကတမရထရန့်ကိုထောက်ခံသူတွေကလွှတ်တော်စာအုပ်ရဲ့ဝင်ရောက်တိုက်ခိုက်ခဲ့တာပါ။တမိုင်းမှာမကြုံဘူးတဲ့အာဏာသိမ်းဖို့ကြိုးစားတဲ့လုပ်ရဖြစ်တယ်လို့ကော်မတီဥက္ကဋ္ဌကပြောကြားခဲ့တယ်လို့အမေရိကန်ရဲ့ဒီမိုကရေစီစနစ်ကိုအန္တရာယ်ဖြစ်စေတဲ့တိုက်ခိုက်မှုဖြစ်တယ်လို့စုံစမ်းရေးကော်မတီအဖွဲ့ဝင်တွေကပြောကြားခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာချိုတင်စီစဉ်တဲ့တိုက်ခိုက်မှုဖြစ်တယ်လို့စုံစမ်းရေးကော်မတီရဲ့ဒီဥက္ကဋ္ဌ Republican အမတ် Liz Cheney ကလည်းအခုလိုပြောကြားခဲ့ပါတယ်
။ The attack on our capital was not a spontaneous riot. Intelligence available before January 6th.identified plans
လွတ်တော်စာအုပ်ပေါ်တိုက်ခိုက်မှုဟာရုပ်ပြက်ဖြစ်လာတဲ့စုပုံစံမှုမဟုတ်ပါဘူးဇန်နဝါရီလ6ရက်နေ့မတိုင်ခင်ရရှိတဲ့ထောက်လန်းရေးအချက်အလက်တွေအရလွတ်တော်စာအုပ်ထဲကိုဝင်ရောက်သိမ်းပိုက်ပြီးတော့မဲရလတ်တွေကိုလွတ်တော်ကရေးတွက်အတိမပြုနိုင်အောင်လို့အစီအစဉ်တွေရှိခဲ့တယ်လို့စုံစမ်းရေးကော်မတီတို့ကထပြောကြားခဲ့တာပါဒေါ်နယ်ထရမ့်ရဲ့သမီးအီဗန်ကာထရမ့်နဲ့ရှင်းနေကြုံဟာဝီလျံဘားတို့လိုထရမ့်အစိုးရလက်ထက်ကထိတ်တန့်တာဝန်ရှိသူတွေရဲ့ထွက်ဆိုချက်တွေအပါအဝင်စုံစမ်းရေးကော်မတီကရရှိထားတဲ့တက်တဲ့အထောက်အထားတွေကိုကြာတာပြေးနေတော့ကရှားနာပွဲမှာပြသခဲ့ပါတယ်။ရုံမြင့်တန်ချာကနေဓာတ်ရိုက်ထုတ်ဖွင့်ပြသတဲ့အောက်လွှတ်တော်စုံစမ်းရေးကော်မတီရှားနာပွဲကအချိန်တလားလောက်ကြာမှဖြစ်ပါရဲ့ရှင်။
အမေရိကန်သမ္မတအနေနဲ့လက်တင်အမေရိကနဲ့ကရေဘီယံကျွန်းနိုင်ငံခေါင်းဆောင်တွေကိုရာသီဥတုဖောက်ပြန်မှုလျှော့ချရေးအတွက်တန်ရှင်းစွန့်ရင်အားထားပေးဖို့အဓိကတိုက်တွန်းလိုက်ပါတယ်။ဒါပေမဲ့လက်တွေမှာတော့လွတ်ဖို့ခက်နိုင်တယ်လို့သုံးသပ်သူတွေကဆိုပါတယ်။တရုတ်နိုင်ငံအနေနဲ့စံတမန်ရေးနဲ့စီးပွားရေးရနက်နက်ရှိုက်ရှိုက်နေရာယူလာတဲ့ဒီဒေသတွင်းကခေါင်းဆောင်တွေကိုအခုသတင်းပတ်တွင်သမ္မတဂျိုးဘိုင်ဒန်တွေ့ဆုံဆွေးနွေးနေရမှာအခုလိုမနေ့ကထည့်ပြောခဲ့တာပါ။ကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့မှာအမေရိကတိုက်နိုင်ငံများထိပ်သီးပွဲကျင်းပနေပြီးဒီရာသီဥတုပြဿနာဖြစ်ရှင်းရကနေထွက်လာမယ့်အလုပ်ကိုင်းပါဝင်စီးပွားရေးနောက်ကျမရည်တွေတွုံးမြေပူပေါင်းဆောင်ရွက်ကြဖို့ကိုလည်းသမရဘိုင်ဒန်ကကမ်းလှမ်းခဲ့ပါတယ်။တရုတ်ရဲ့ဩစာလွှမ်းမိုးမှုကိုချိန်ခွင်ရှာညှိဖို့နဲ့ဒီမိုကရေစီနိုင်ငံတွေနဲ့လက်တွဲဖက်ခိုင်မာရေးအတွက်ရည်ရွယ်တဲ့ဒီကမ်းလှမ်းချက်ဟာပြီးခဲ့တဲ့လကသမရဘိုင်ဒန်ရဲ့အာရှခီးစဉ်အတွင်းချိတ်ကပ်ခဲ့တဲ့အလားတူမှပြောပါလို့အမေရိကန်ထိပ်တန်းအရာရှိတွေကဆိုပါတယ်။ဒီဒေတာကြီးနှစ်ခုလုံးကနိုင်ငံတွေအနေနဲ့ဒီမိုကရေစီလူ့ခွင့်ရေးသဘာဝပတ်ဝန်းကျင်နဲ့န နိုင်ငံတကာဥပဒေအခြေခံနယ်စပ်စည်းမျဉ်းတွေကိုလေ့စားပြီးလူထက်တန်းစားတွေပို့ပြီးခိုင်မာမှုနဲ့စီးပွားရေးကျယ်ဝချမ်းသာလာဖို့လှုပ်ကြံရေးသမ္မတဘိုင်ဒန်ကဆော်ဩနေတာဖြစ်ပါတယ်ခင်ဗျ။
ရုရှားရဲ့ကျူးကျော်စစ်ကိုယူကရိန်းကိုခုခံတိုက်နေချိန်မှာယူကရိန်းကို EU ဥရောပသမဂ္ဂအဖွဲ့ဝင်လောင်းအဖြစ်နဲ့လက်ခံတက်မှတ်ပေးဖို့အတွက် EU အဖွဲ့ဝင်တွေကိုဥရောပပါလီမန်ဥက္ကဋ္ဌကတိုက်တွန်းလိုက်ပါတယ်။ဒန်မတ်နိုင်ငံကိုပင်ဟေဂန်မြို့တော်မှာကျင်းပတဲ့ Democracy Summit ညီလာခံမှာဥရောပပါလီမန်ဥက္ကဋ္ဌရောဘတ်တာမက်ချိုလာကပြောကြားခဲ့တာဖြစ်ပါတယ်
။ Ukraine is already part of our European family. But it is high time.
ယူကရိန်းဟာဥရောပမိသားစုထဲမှာပါဝင်နေပြီးသားဖြစ်ကြောင်းနဲ့အခုချိန်ဟာယူကရိန်းကို EU ထဲဝင်နိုင်မဲ့အခွင့်အလမ်းပေးဖို့အချိန်ကြာရောက်နေပြီလို့ဥရောပပါလီမန်ဥက္ကဋ္ဌပြောကြားခဲ့တာပါ။ယူကရိန်းကို EU ထဲဝင်ဖို့အခွင့်အလမ်းပေးတာကယူကရိန်းကိုခိုင်မာစေမှာဖြစ်တယ်လို့ EU ကိုလည်းခိုင်မာစေမှာဖြစ်တယ်လို့သူကပြောပါရယ်။ EU အဖွဲ့ဝင်လောက်အဖြစ်သတ်မှတ်ခံရဖို့သူ့အနေနဲ့ခိုင်ခိုင်မာမာထောက်ခံတယ်လို့လည်းပြောကြားခဲ့ပါရယ်။ယူကရိန်းကို EU အဖွဲ့ဝင်လောက်အဖြစ်ရွေးချယ်ပါလို့ယူကရိန်းလွှတ်တော်အမတ်က EU ကိုပန်ကြားခဲ့ပြီးတဲ့နောက်အခုလိုမျိုးပြောကြားခဲ့တာပါ။အဖွဲ့ဝင်28နိုင်ငံပါဝင်တဲ့ EU ခေါင်းဆောင်တွေအနေနဲ့ယူကရိန်းကိုအဖွဲ့ဝင်လောက်အဖြစ်ဝင်ခွင့်ပြုမပြုဆိုတာဂျွန်လကုန်ပိုင်းမှာဆွေးနွေးစဉ်းစားမှာဖြစ်ပါတယ်။ယူကရိန်းကိုရုရှားတို့ကျူးကျော်တိုက်ခိုက်ခဲ့ပြီးတဲ့နောက် EU နိုင်ငံတွေကယူကရိန်းဘက်ကထောက်ခံမှုပေးပြီးတော့ရုရှားအစိုးရအပေါ်ဘယ်ကတော့မှမချမှတ်ဘူးတဲ့ဒီစီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေလုပ်ခဲ့ပါတယ်။ယူကရိန်းနိုင်ငံမှာတော့နိုင်ငံအရှေ့ပိုင်းကိုထိ ंछ ုံနိုင်ဖို့အခရာကြတဲ့ Severodonetsk မြို့အပေါ်ရုရှားတပ်တွေအဆက်မပြတ်ဘုံကျဲတိုက်ခိုက်နေပါတယ်။မြို့ရဲလမ်းတွေပေါ်မှာတိုက်ပွဲတွေပြင်းထန်နေပေမဲ့ယူကရိန်းတပ်တွေကမြို့ကိုရုရှားတို့လက်ထဲကျမသွားအောင်ကြိုးစားနေတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်ရှင်
။ဥရောပဘဟုဗန်အနေနဲ့ငွေချေးဖောင်းပွားမှုကိုလျှော့ချဖို့10နှစ်ကျော်အတွင်းထူးထူးခြားခြားပထမဆုံးအတုံးလုံးဆက်တိုက်မြင့်မှုစီစဉ်နေပါတယ်။တကမ္ဘာလုံးကဘဟုဗန်တွေအနေနဲ့အလားတူလုပ်နေတာကိုအမှီလိုက်ဖို့ဥရောပဘဟုဗန်ကလည်းရှေ့လဇူလိုင်လမှာအခုလိုအတုံးလုံးစမြင်မှာဖြစ်ပြီးနောက်တစ်ကြိမ်ထပ်မြင့်ဖို့ကိုလည်းစက်တင်ဘာလမှာလုပ်ဖို့ရှိတယ်လို့ကြေညာလိုက်ပါတယ်။အခုလိုငွေချေးဖောင်းပွားမှုပြဿနာဟာပိုကြေကြေပြက်ပြက်ပြင်းထန်လာပြီးကြီးမားတဲ့စိန်ခေါ်မှုကြီးအထိဖြစ်လာနေပြီလို့ဥရောပဘူဗန်ကရုတ်တရက်ဆိုလိုမနေ့ကပဲကြေညာချက်ထုတ်ပြန်လိုက်တာပါဥရောပအနေနဲ့အရင်နှစ်ပေါင်းများစွာဒီအတိုးနှုံးကိုအများကြီးလျှော့ချထားကြရကနေအခုတော့စီးပွားရေးပုံမှန်တိုးတက်မှုတွေညှို့လင်းချက်အားနဲ့လာတဲ့အန္တရာယ်ကြုံလာရချိန်မှာအခုလိုအပြောင်းအလဲကြီးလှုပ်လိုက်တာလို့သုံးသပ်သူတွေကဆိုပါတယ်အရင်ကိုဗစ်ကြောင့်ပိတ်ခဲ့ရတာနဲ့အခုပြန်ဖွင့်ချိန်မှာလည်းရုရှားကျူးကျော်စေကြောင့်ကမ္ဘာစီးပွားရေးပုံမှန်ထိခိုက်လာနေချိန်မှာငွေကြေးဖောင်းပွားမှုကလည်းစံချိန်တင်မြင့်တက်လာပြီးနောက်စီးပွားရေးပိုအထည်မနာရအောင်အခုလိုတုံ့လုံးမြင့်ပြီးထိန်းချုပ်ဖို့ကြိုးပမ်းလာနေကြတာပါခင်ဗျာ
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းတိုမီတာ32 kHz 9303ညနဲ့9383ညလိုင်းတိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1905နဲ့လို့ထုတ်လင်းပေးနေပါတယ်ခင
်ဗျ။ဂျုံလာဆယ်ရဲ့တောက်ချာနေညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်။မြန်မာစစ်ကောင်စီအပေါ်နိုင်ငံတကာကဖိအားတိုးမပေးဘူးဆိုရင်တေတံပြစ်ဒဏ်စီရင်မှုတွေတတိကြီးဆက်တွေ့လာရလိမ့်မယ်လို့လူခွင့်ရေးဆရာကုလသမဂ္ဂကျွမ်းကျင်သူတွေကတတိပေးလိုက်ပါတယ်။88မျိုးဆက်ခေါင်းဆောင်ကိုချင်းမီနဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းကိုဖြိုးစရာသာအပါအဝင်လေးယောက်ကိုတေတံချမှတ်ကြောင်းစစ်ကောင်စီကအတီးပြုတ်ချေညာခဲ့တာဟာအာနာသိန်းစစ်ကောင်စီကလူ့အခွင့်အရေးကိုဝီးမဆိုင်ဘူးဆိုတာတက်တည်တက်လိုက်တာဖြစ်တယ်လို့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တောမတ်ဆန်ဒရူးစ်နဲ့ဥပဒေမဲ့တပ်ဖြတ်မှုအဆုံးစီရင်ခြင်းဆိုင်ရာအထူးကိုယ်စားလှယ်မော်ရစ်စတစ်ဘောဘန်စုရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်တရားမဝင်တဲ့စစ်ခုံရုံးကနေတေတံချမှတ်ခဲ့တာဟာမြန်မာပြည်သူတွေကိုကြောက်ရွံ့ထိတ်လန့်စိတ်ဝင်သွားအောင်လို့ကြိုးစားမှုဖြစ်တယ်လို့သူတို့ကပြောပါတယ်။နိုင်ငံတကာအတိုင်းအဝိုင်းအထူးသဖြင့်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့လုံခြုံရေးကောင်စီအနေနဲ့ဒီလောက်ရက်ကိုအရေးမယူဘဲမနေဘူးဆိုတာပြသရမှာဖြစ်ပြီးတော့စစ်တပ်အပေါ်ပြစ်မှတ်ထားအရေးယူရမယ်လို့လူခွေရဲ့ကျွမ်းကျင်သူနှစ်ယောက်ကတိုက်တွန်းပါတယ်။အခုလိုတေတံတွေချမှတ်နေတာအပြင်စစ်တပ်ကရဲသားတွေကိုဥပဒေမဲ့တပ်ဖြတ်နေတာဟာ2000နီးပါးရှိနေပြီလို့လည်းကုလသမဂ္ဂလူခွေရဲ့ကျွမ်းကျင်သူရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။88မျိုးဆက်ကောင်းဆောင်ကိုချင်းမီနဲ့ကိုဖြိုးစရာတော်တို့ကိုအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှန်တွေနဲ့တေတံတွေချမှတ်ထားတာပါသူတို့ကိုတေတံချမှတ်တဲ့အပေါ်အမေရိကန်အပါအဝင်နိုင်ငံတချို့နဲ့လူ့ခွင့်ရေးဆောင်ရွက်နေတဲ့အဖွဲ့တွေကဝေဖန်နေကြပြီးတော့ချိုးမိန်အတိုင်းလက်တွေ့မကွက်မြက်လိုက်ဖို့အတွက်လည်းတိုက်တွန်းနေကြပါတယ်ရှင
် Shangri-La Dialogue ခေါ်အာရှဒေသလုံးကျောင်းရေးဆရာထေတီစီဝေဥပဒေကိုစင်ကာပူနိုင်ငံမှာပြုလုပ်နေရမှာကဘာရက်ကပဋိပက္ခတွေလုံခြုံရေးဆိုင်ရာစွန့်ကျင်တွေနဲ့အတူမြန်မာနိုင်ငံရဲ့ပဋိပက္ခအခြေအနေတွေလည်းဆွေးနွေးဖို့ရဲ့အကြောင်းအရာတစ်ခုဖြစ်နေပါတယ်။ ကမ္ဘာအင်အားကြီးနိုင်ငံတွေပါဝင်အာရှပစိဖိတ်ဒေသတွေကကာကွယ်ရေးဝန်ကြီးတွေပါဝင်နေရှိတဲ့ဒီလုံခြုံရေးဆိုင်ရာထိပ်သီးစနစ်ဝဲအခုနှစ်ဖွင့်ပွဲဒီညနေမစတင်ခင်မှာပဲမြန်မာလုံခြုံရေးတက္ကနာအကြောင်းဒီနေ့လည်းမှကြိုပြီးတော့ဆွေးနွေးခဲ့ကြပါတယ်ဒီစနစ်ဝဲကိုတော့အာနာသိန်းစစ်ကောင်စီဘက်ကကာကွယ်ရေးဝန်ကြီးရော NUG ဂျာကလာမြို့သားညီညီဆွေရကိုစလဲပါတက်ရောက်နိုင်ခြင်းမရှိပါဘူးဒါပေမဲ့လည်းမနေ့ကစနေနေ့မှာတော့မြန်မာရေးခေါင်းစဉ်နဲ့တည်ထောင်ဆွေးနွေးကြဖို့ရှိနေပါတယ်မနက်ဖြန်မှမြန်မာပြည်ဆင်းရဲပဲဆိုပေမဲ့ဒီနေ့လေပိုင်းမှာတော့မြန်မာပဋိပက္ခနဲ့ပတ်သက်လို့သူတည်သနာတစ်ခုကိုမိတ်ဆက်ခဲ့တယ်လို့ဒီဆင်းရဲပဲတက်ရောက်နေတဲ့နယူးယောက်ကောင်တက်တို့ကမြန်မာသူတည်သည်ကိုနေရန်ဦးကခုလို့ပြောပါတယ
်ဒီနေ့ကတော့သူတို့တရားဝင် conference ကမစသေးဘူးပေါ့နော်ဒီညနေမှစမှာပေါ့ဆိုတော့ဒီ conference မစခင်မှာသူတို့လုပ်ထားတဲ့မြန်မာနဲ့ပတ်သက်တဲ့ဒီ research သူတည်သနာ project တစ်ခုကိုတော့သူတို့မိတ်ဆက်ပါတယ်ခင်ဗျအဲ့ဒါကတော့မြန်မာနဲ့ပတ်သက်တဲ့ပြိပခဒီသူတည်သနာကိုကျွန်တော်တို့2021ဖေဖော်ဝါရီအာဏာသိမ်းမှုနောက်ပိုင်းဖြစ်ပေါ်လာခဲ့တဲ့ဒီပြိပခတွေအကုန်လုံးသူတို့ဒီသူတည်သနာလုပ်ထားပါတော့ဘယ်နေရာမှာဖြစ်တာလဲဘယ်သူတွေနဲ့ဖြစ်တာလဲဘယ်လိုမျိုးဖြစ်တာလဲစိုက်စားပြင်သူတည်သနာလုပ်ထားတယ
်မနေ့ပြန်ညနေမှာတော့မြန်မာရေးဘလို့ဝိုင်းကူတင်လဲဆိုတာကိုမလေးရှားနိုင်ငံသားဝင်ကြီးအမေရိကန်နိုင်ငံသားတိုင်မကန်နောက်ကုလသမဂ္ဂနဲ့ထိုင်းနိုင်ငံတို့ရဲ့မြန်မာဆိုင်ရာထူးကိုယ်စားလှယ်တွေအဓိကဥဆောင်ဆွေးနွေးကြဖို့ရှိနေပါတယ်ခင်ဗျ
စင်ကာပူမှာဒီကနေ့စတင်တဲ့ Shangri-La Dialogue ဆွေးနွေးပွဲတက်ရောက်ဖို့ရောက်ရှိနေတဲ့ American ကာကွယ်ရေးဝင်ကြီး Lloyd Austin ဟာစင်ကာပူ Malaysia Vietnam တရုတ်စတဲ့အာရှနိုင်ငံတွေကကာကွယ်ရေးဝင်ကြီးတွေနဲ့ဒီနေ့တီးခြားစီတွေ့ဆုံခဲ့ပါတယ်တောင်ကျုပ်ပြည်နယ်ထဲမှာတရုတ်ရဲ့စီးရဲချက်ထွင်မှုနဲ့ရင်းနှီးမိတ်အငင်းပွားမှု Ukraine စစ်ပွဲနဲ့ Taiwan အရေးတွေနဲ့ပတ်သက်လို့ American နဲ့တရုတ်အစိုးရကြားသဘောထားကွဲမှုတွေရှိနေချိန်မှာပဲ American ကာကွယ်ရေးဝင်ကြီး Lloyd Austin နဲ့တရုတ်ကာကွယ်ရေးဝင်ကြီးဝေဖန်ဟီရိုဟာမျက်နှာချင်းဆိုင်ဆွေးနွေးခဲ့ကြတာပါနှစ်နိုင်ငံစစ်ဖက်ဆက်ဆံရေးမြောက်ကိုရီးယားနဲ့ယူကရိန်းစစ်ပွဲအပါအဝင်လုံခြုံရေးဆိုင်ရာကိစ္စတွေဆွေးနွေးခဲ့တယ်လို့ပန်တာဂွန်စစ်ဌာနချုပ်ကသတင်းထုတ်ပြန်ပါတယ်နိုင်ငံတကာမဟာဗျူဟာလိလာရေးအဖွဲ့ WIWS ကစီစဉ်ကျင်းပတဲ့လုံခြုံရေးဆိုင်ရာဆွေးနွေးပွဲ Shangri-La Dialogue ကိုဒီကနေ့ဇွန်လ10ရက်နေ့ကနေ12ရက်နေ့အထိကျင်းပနေပါတယ်ရှင
်တော့ကြာနေညာပိုင်းအတွက်နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုကစာပြီးတော့သတင်းဆောင်ပါတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။ရင်းဆုံးတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအတိုင်းမင်္ဂန်ပုတ်ကိုဟာထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းကိုတွားရောက်ခဲ့တဲ့အကြောင်းကိုပြောပြချင်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအတိုင်းမင်္ဂန်ပုတ်ကိုဒက်ရက်ချိုလေးဟာဂျွန်လ9ရက်ကထိုင်းမြန်မာနယ်စပ်ကအကြီးဆုံးဒုက္ခသည်စခန်းတစ်ခုဖြစ်တဲ့မဲလာဒုက္ခသည်စခန်းကိုတွားရောက်လေ့လာခဲ့ပါတယ်။သူရဲ့ထိုင်းနိုင်ငံခီးစဉ်အတွင်းမြန်မာပြည်ဘက်ကထွက်ပြေးခိုလုံလာကြတဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေတိုးမြင့်ပေးသွားဖို့ရှိတဲ့အကြောင်းထိုင်းခြေဆိုင်ဗီဒီယိုသတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအတိုင်ပင်ပုတ်ကိုဒဲရစ်ချောလက်ဟာဂျွန်လ9ရက်နေ့ကထိုင်းမြန်မာနယ်စပ်ကအကြီးဆုံးဒုက္ခသည်စခန်းတစ်ခုဖြစ်တဲ့မဲလစခန်းကိုတွားရောက်ခဲ့ပြီးဒုက္ခသည်တွေနေထိုင်နေရတဲ့အခြေအနေတွေနဲ့ကျမကြီးဆိုင်ရာကိစ္စတွေကိုတွားရောက်လေ့လာခဲ့တာပါ။မေလာစခန်းတွင်းကဒုက္ခသည်တဦးကတော့အခုလိုပြောပြပါဗျ
။ဒါကတော့ဥပမာဘာဟုတ်ကျမကြီးကိစ္စပါသူတို့လုပ်ပေးနိုင်တယ်လုပ်ပေးလို့ပေါ့နော်ဒုက္ခသည်တွေကတော့ဒီထက်မှနေရတာကစတပြက်နိုင်ငံကိစ္စပါကိစ္စအဲ့ဒါဘယ်လိုလုပ်ပေးမလဲနီးကြတာပေါ့နော်။သူလာတဲ့အခါမှာဒီမှာတွေ့သွားလဲဆိုရင်အပွက်၄ခုနဲ့တွေ့သွားလဲတွေ့သွားလဲဆိုတော့ကျွန်တော်စခန်းကော်မတီနဲ့တွေ့တယ်။ PW ကိုတွေ့တယ် NW ကိုတွေ့တယ် KYO နဲ့တွေ့တယ် KC ကိုနဲ့တွေ့တယ်ဒုက္ခနဲ့ကျန်တဲ့ဆိုလိုတာကဆီမှာဇူလူနဲ့မတွေ့ရဘူး
။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနအတိုင်ပင်ခံပုဂ္ဂိုလ်ဒဲရစ်ချောလက်လာရောက်ချိန်မှာဆွေးနွေးချိန်နည်းနည်းပဲရပြီးစခန်းတွင်းကအခြေအနေတွေကိုတော့လာရောက်မေးမြန်းသွားခဲ့တာဖြစ်တယ်လို့လည်းကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကတော့ပြောပါတယ်
။ဆေးမီလီလာဘတ်ဒီလိုအရင်မှနေပြီးတော့လူတွေကအဲ့ဒီစခန်းကြောင်းမေးတာနဲ့သူတို့ပြောလိုက်တာနဲ့ပြီးရတယ်
အမေရိကန်နိုင်ငံသားဝန်ကြီးဌာနအတိုင်ပင်ခံပုဂ္ဂိုလ်ဒဲရစ်ချောလက်ဟာဂျွန်လ9ရက်နေ့ကနေ14ရက်နေ့အထိထိုင်းစင်ကာပူဘရူနိုင်းနိုင်ငံတွေကိုတွားရောက်မှာဖြစ်ပြီးမြန်မာနိုင်ငံဒီမိုကရေစီပြန်လည်ရရှိရေးကိစ္စအပါအဝင်ပြီးခဲ့တဲ့အာဆီယံအမေရိကန်ထိပ်သီးအစည်းအဝေးဆုံးဖြတ်ချက်တွေကိုဆက်လက်အကောင်အထည်ဖော်ဖို့ကိစ္စတွေကိုဆွေးနွေးသွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနကတင်လာနေမှာပြောဆိုထားပါတယ်အမေရိကန်နိုင်ငံသားဝန်ကြီးဌာနအတိုင်ပင်ခံပုဂ္ဂိုလ်ဒဲရစ်ချောလက်လာရောက်တဲ့အချိန်မှာနိုင်ငံရေးခေါ်လုံဝင်ရဖို့ဆယ်စုနှစ်နဲ့ချီပြီးဒုက္ခသည်စခန်းမှာစောင့်နေရတဲ့မြန်မာဒုက္ခသည်တွေကတော့ကလေးငယ်တွေအပါအဝင်ဒုက္ခသည်တွေအားလုံးနိုင်ငံမဲ့ဖြစ်နေရတဲ့အခြေအနေတွေကိုဖြေရှင်းပေးစေချင်တယ်လို့လည်းပြောပါတယ်
။အော်ကျွန်တော်တို့အများစုရဲ့တောင်းဆိုချက်ကတော့အခုလောလောဆယ်မှာဒီထက်မှနေရတာကလေးတွေလည်းအနာဂတ်ကြောက်နေအောင်လीအဲ့တော့နိုင်ငံတစ်ခုခုကိုပေါ့လေပို့ပေးပြီးတော့ဒီဒုက္ခရဲ့ကိစ္စကိုဖြေရှင်းပေးဖို့ပေါ့နော်နိုင်ငံတစ်ခုကခေါ်လုံဝင်ပေးဖို့ပေါ့နော်ကလေးတွေပညာရေးလာတယ်ဒီမှာဘာမှသူတို့ကတော့
ဘာသာတက်ရှိဖို့မရှိတော့ဘူးဒီဘဝတုံးသွားပြီလေစစ်ဆက်တင်တော့နိုင်ငံငယ်နိုင်ငံသားလူလည်းပြောလို့မရတော့ဘူးဒီချမ်းမှာပဲညီဒီချမ်းမှာပဲကြီးသွားပြီးတော့မှနိုင်ငံမဲ့ဖြစ်သွားတယ်အတိုင်းမင်ခံဒက်ရစ်ချော့လက်နဲ့အတူထိုင်းနိုင်ငံဆိုင်ရာအမေရိကန်တမတ်ကြီးလည်းအတူလိုက်ပါလာပြီခရီးစဉ်မှာအားလုံးမအဖွဲ့ဝင်စက်သုံးဦးရှိတာပါအတိုင်းမင်ခံပုဂ္ဂိုလ်ဟာ ထိုင်းနိုင်ငံမှာတော့အစိုးရထိတ်တန်းအကြီးအကဲတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပြီးနိုင်ငံငယ်ကိစ္စတွေကိုဆွေးနွေးသွားမှာဖြစ်တယ်လို့မြန်မာပြည်သူတွေကိုကူညီနိုင်ရေးအတွက်ထိုင်းနိုင်ငံအတွင်းကလူသားချင်းစာနာထောက်ထားမှုဆိုင်ရာအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံဆွေးနွေးတာတွေလည်းရှိနေပါတယ်။မဲဆောက်မြို့ကိုရောက်ရှိနေစဉ်အတွင်းမှာရွှေပြောင်းလိုသမားတွေနဲ့ဒုက္ခသည်တွေကိုကျန်းမာရေးန အစိုးရမှုတဲ့အဖွဲ့အစည်းတွေနဲ့တွဲဆုံဆွေးနွေးမှုတွေလုပ်ခဲ့ပြီးအခုညပေးမှုတွေတုံးမြင့်သွားဖို့လည်းရှိတယ်လို့လည်းသိရပါတယ်။မေလစကမ်းမှာလက်ရှိဒုက္ခတွေ
美国人家在问你他那也带名啊，不过在球里，美拉多卡在看过，都要看那不得比到台湾现在的领导，没有嘛，这边不给他批吧嘞。我都看到前边那不个台北的人，我表表的嘛嘞。前边那看办了没有呢嘛？香港是等的，李大刚搞过一CDF，阿婆罗家，明天要提的，将来十一年嘛吧，台北的批那边了，台北对。
有啥子出潘西看的呀？来路来，李大刚那个表白嘞，前面那段个谈了没有嘛嘞？他当然从那前排将军米秀拍戏看个呀吧嘞，前面那段个的前面那个古老员工个被捕了的这两个，过年年表白兵嘛批白的呀。CAD嘛你嘞，前面那干办了没有那段，他那么远那嘛，从那过年那三月那日嘛，台北的批白个呀吧，台北的段有啥子出过西高西这个潘西他来路。
干不了没有干多个表白嘞，干不了才是讲错嘛，是吧？那你在哪里落去的？今天谈的关系内容，今天落去内容，你看了没到？那你今天谈的，我们那边的谈出来，要到底东吴，东吴不判开的，问题嘛，多少？你现在也知道，干那了？哎呀，没呀，东吴判的，将来路的嘛，没必要的，东吴没搞了，不落到表家了吧
？CDF 干不了八万，马上没对去的。 The youthful saw Jiao Tu PDF Niao Yan saw PDF the Yinhido Bubang Puri ne Sikansi Deduja DJ Puri ma Tigai Muri Shide Lu Didaganiga Piovare Tai Puri Dao Telemo Yadari Gale Pelu Yago Twabi Den Shao Niavare Tai Puri Nide Kampala Mune ne Maguidai Saw Mune go Setu Tare Galanguro Sikansi Debega Beitavare Akulu Lanjang Beitare to Kampala Didagani Sana Yaka de Yuyama Akadu Niavare
สามัญขาดเด้อโตแพกกันเนี่ยไปอยู่กู้ทองอยู่ท่านน่ะรอเอลุงเนาะลุกไปจ้ะเลยเรามาชี้เลยมิงกะลีอภวารีกันเนี่ยเอลุเตบีบีมายอกจ้ะเลยรอเอลุทอทละละติมาลุกกูบ่ตะเสร็จแท้มาไปชิ้นบีเนี่ยท่านตะลันမျိုးတွင်มาเลยตะแตนอิญสงคริยานี่ชิ้นพญาเจ้าจีมีหลอกเปลี่ยนสีแก่เด้อลุท่านตะลันမျိုးตื้นอุ๊สยารอสั่นโจก็เปล่าบ่าเลยจุลากูเนี่ยญาณเนี่ยเล่นมาอีกคั่วลงมามีสิโรสิ
ကောင်းစီတက်ဒီကမရှိဘူးလေ။ခနာမကျရတာကတော့မြို့တွင်မှာပြစ်ခတ်လို့မရှိဘူးလို့ပြောကြတယ်။မိလောင်သွားတဲ့DBC ဖျားเจ้าဟာထန်တလန်မြို့ရဲ့အကြီးဆုံးနဲ့မြို့ကုံဆောင်ဖျားเจ้าတစ်ခုလည်းဖြစ်ပါတယ်။အခုလို့ရှေးဟောင်းနှင်းချင်းဖျားเจ้าမိလောင်ပြည့်စည်ခဲ့တဲ့အတွက်ဒေတာရင်းခရီးရန်ဘာသာဝင်ချင်းလူမျိုးတွေအတွက်ထိခိုက်နေတာဆုံးရှုံးမှုတစ်ခုလို့တင်းဥစရာတော့စံကြိုးကပြောပါတယ်။ဖ
တွေဖျားချောင်းကြီးဆုပ်ရတာကတော့အဲပင်ထောင်အင်္ဂါတဲ့အမျိုးမျိုးဆုပ်လာချက်တော့မှ1983 84လို့ပေါ့အဲဒီလောက်မှာပြီးသွားတာပေါ့တော်တော်နှိမ့်နာဆုံးဆုံးရတာပေါ့ကျွန်တော်တို့ချင်းလူမျိုးတွေကအကုန်လုံးကခရိယန်ဆိုတော့ကျွန်တော်တို့ဖျားချောင်းကြီးပေါ့အဲဖျားချောင်းကြီးနဲ့ကျွန်တော်တို့ရဲ့အယုံကြည်ခြင်းကအစအရင်ကျေးမှုအဆုံးပေါ့ဘုံလုံးကဆက်နေနေတာပေါ့ကျွန်တော်တို့ခန္ဓာလာမြင့်နေအားလုံးကဖျားချောင်းခွဲတွေပေါ့အဲ့ဒီအတင်းတော်ကြီးကနေပြမခွဲကြတဲ့အတင်းတော်တွေဖြစ်တယ
်မြန်မာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းချင်းပြည်နယ်ထန်တလန်အတွင်းအင်ဂျီ1200ကျော်နဲ့ဖျားချောင်းဆက်တချောင်းမီးရှို့ခံခဲ့ရပြီဖြစ်ပါတယ်ချင်းပြည်နယ်အတွင်းမင်းတပ်မတူပီဟာခဖလန်စားတဲ့မျိုးနယ်တော်တော်များများမှာဒေသခံ CDF ချင်းပြည်သူ့ကာကွယ်ရေးတပ်တွေနဲ့ မြန်မာစစ်ကောင်စီအကြတိုက်ပွဲတွေဖြစ်ပွားနေတာတနည်းဝင်းကျင်ရှိလာပါပြီခင်ဗျာ
။ရန်ကုန်ကဖေးပူလာတဲ့သတင်းကိုကိုငင်းညာပြောပြတော့တာဖြစ်ပါတယ်။အခုတခါတော့သကိုင်းတိုင်းဘက်ကအခြေအနေတွေကိုပြောပြကြပါတယ်။စစ်ကောင်စီတပ်တွေကသကိုင်းတိုင်းတွေကဝက်လက်နဲ့ကမ်းပလူမျိုးနယ်တွေမှာနေမီရှင်းလင်းရေးတွေဇက်တိုက်လုပ်နေတာကြောင့်ရွာသားတွေဘေးလွတ်ရာကိုထွက်ပြေးနေကြပါတယ်။ဝလမျိုးနယ်အရှိချမ်းကြေးရွာတရွာကိုဝင်ရောက်မိရှုခဲ့သလိုကမ်းပလူမျိုးနယ်တွင်မှလည်းကြေးရွာတချို့မိရှုခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့လာတဲ့သတင်းကိုမဆုမုံပြောပြပေးမှာဖြစ်ပါတယ်ဗျာ
။မနေ့ဇွန်လ9ရက်နေ့ညနေ6နာရီဝန်းကျင်လောက်မှာဝလမျိုးနယ်တွေကချောင်းမီတို့ရွာကိုရွှေဘိုမျိုးနယ်ကြောင်မြောင်းတိုက်နယ်ဘက်ကစစ်ကောင်စီတပ်တွေကဝင်ရောက်လာပြီးတော့ကြေးရွာဖုံးကြီးကျောင်းအပါအဝင်နေအိမ်တွေကိုမိရှုခဲ့တာကြောင့်ရွာသူရွာသားတွေထွက်ပြေးနေကြရတယ်လို့ဒေသခံပြည်သူတို့က VOA ကိုအခုလိုပြောပြပါဗျ
။မနေ့ကသူတို့ညနေ6နာရီလောက်သာရောက်လာတယ်။ရောက်လာပြီးတော့ရွာထဲကိုရှောင်းဝင်းရင်းမဲ့တနက်တည်းနဲ့ရိုက်ပစ်သွားတယ်။အဲ့ဘက်မှာအဲကုကလေးတယောက်လည်းမှန်တယ်လို့အဲရောက်ပြီးသူတို့တော့လည်းမကြောက်ဘူး။အဲတော့စေမင်းဆောင်အောင်နေမှာဖုန်ကြီးကျောင်းရိုင်းချောင်းမီလို့ရဖုန်ကြီးကျောင်းကနေစပြီးတော့မှဝီးကြလိုက်တာကဖုန်ကြီးကျောင်းအပောင်ဝင်တရွာလုံးကြီးကြီးကြာကျသွားတယ်။ဒီအခုချိန်ကြီးကိုညီမညီလေးဦးကအဲသူတို့မိရတော့ငုံဝင်ရှူရှူပါဆိုတော့အဲ့ရွာတွေမှာကျွေးလာတလိမ့်စံအဲရာကနဲ့ထက်ပဲ200 300အထက်ကျွေးရီရောနွားနွားရီရောစိတ်ရီရောဝတ်ရီရောအကုန်ပြီးလုံးလေတော့ထုံးသက်ပြီးကားရီဘာမှတခုမှမရလိုက်တော့ဘူးအကုန်လုံးကိုခေါ်နေတော့ပါလားရေစက်ရေနဲ့စက်ကဆော်ပေါ်မှာအခုမိရတာမှာအခုတောင်းနေတဲ့မိကိုနှင်းမှုတော့ကိုရေရှိတော်ညာလဲမောင်းမဲ့ဆက်မရှိလို့အခုချိန်ဒီမနေရဘူးကမနေညာကတော့ပြည်ပြည်ကလာသူတော့တော်ရပါလေအေးရတော့ပေါ့နော်အခုတော့ရွာရဲပြောင်းလာကြတော့ငွေတူအောင်ရေးတူအောင်ရေကိုဗျာ
စစ်ကောင်စီတပ်တွေနယ်မြေတွင်းကိုဝင်လာတဲ့အချိန်မှာတော့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့ထိတွေ့တိုက်ပွဲဖြစ်ခဲ့ပါတယ်အဲ့ဒီတိုက်ပွဲအတွင်းမှာဒေသခံပြည်သူကာကွယ်ရေးတပ်ဖက်က3ဦးသေဆုံးပြီးစစ်ကောင်စီတပ်သား2ဦးသေဆုံးခဲ့တယ်လို့ဝက်လက်မြို့နယ်အရှိချမ်းရွှေဘိုခရိုင်တပ်ရင်း18ကပြန်ကြားရေးတာဝန်ခံကိုနဂားလေးက VOA ကိုပြောပြပါဗျ။အ
ဲ့မှာမင်းညာကဒီကစားရွှေဘိုရင်းနဲ့အပြန်အလှန်ပြစ်ခတ်မှုတွေရှိရဲကျွန်တော်ကရဲဘော်3ဦးကြားတယ်ပြည်သူကာကွယ်ရေးတပ်ကရဲဘော်3ဦးကြားတယ
်စစ်ကောင်စီတပ်တွေဟာချောင်းမီးတို့ရွာကိုမိရှို့ပြီးတမန်းချင်းရွာဘက်ကိုဆက်တက်သွားပါတယ်ပြီးတော့တမန်းချင်းရွာကနေအိမ်တချို့ကိုလည်းမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်ချောင်းမီးတို့ချင်းရွာနဲ့ချောင်းမိုင်ဝင်းကျင်လောက်ပဲဝေးတဲ့ဝက်လက်နယ်တွေကတအုံချင်းရွာကိုလည်းဒီကနေ့မနက်ပိုင်းကနောက်ထပ်စစ်ကောင်စီတပ်စစ်ကြောင်းတစ်ခုဝင်လာတာကြောင့်ချင်းရွာ၅ရွာလောက်ကပြည်သူတွေဆစ်ရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်ရွှေဘိုမြို့နယ်ဘက်ကနေဝက်လက်နယ်တွေကိုဝင်လာတဲ့နောက်ထပ်စစ်ကြောင်းကတအုံချင်းရွာကိုဝင်ရောက်မှွေနှောက်ပြီးအုံးပေါက်ကျေးရွာနဲ့မောင်းတက်ကျေးရွာတွေစီကိုဆက်တက်လာပါတယ်။လက်ရှိမှာတော့မောင်းတက်ကျေးရွာမှာစခန်းချနေတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီစစ်ကြောင်းတစ်လျှောက်မှာရွာသားတချို့ဖမ်းခံရတာရှိတယ်လို့ဒေသခံတဦးကအခုလိုပြောပြပါတယ်
။မောင်းတက်နဲ့ခွေးတဲ့ကလေးကဟာလေ၄နိုင်နဲ့ဝေးတာလေ၄နိုင်ဝေးတော့မနေရဘူးဖြစ်နေတာ။ဖောက်ကောင်ကတော့ဒါသူတို့ဒီဘက်ထိုးလာလိမ့်မယ်လို့သတင်းပေါက်လာတာနဲ့ဒေသတင်းဆောင်နေရတော့တာပါ။လေးရွာကောင်ရတဲ့တအုံးအုံးမပေါင်းတဲ့ဒုဒုံကလည်းပေါင်းကြော်တာရှိတော့ပါလူကြီးတွေဆိုဆောင်ရတဲ့ဒီဒီအဲအုံမောက်ရွာကတော့တော်တော်များများရှိတယ်အုံမောက်ရွာက40ဦးလောက်ဆန်းခါရတယ်လို့ပြောတယ
်အနီးဝန်းကျင်ရွာတွေဖြစ်တဲ့ဂွေးပင်ကုန်းရွာဆယ်ကြီးရွာကရွာသားတွေဟာလည်းဘေးလွရာကိုကျိုးပြီးတော့ရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်ဂွေးပင်ကုန်းရွာမှာပြီးခဲ့တဲ့မေလကပဲစစ်ကောင်စီတပ်ရဲ့နေမြေရှင်းလင်းမှုစစ်ဆေးရေးတွေအတွင်းမှာကျေးရွာနေအိမ်တချို့မိလောင်ဆုံးရှုံးခဲ့ရပါတယ်ရွာသားတချို့ရွာကိုပြန်နေပြီးတော့အခုတခါမှထပ်ပြီးတော့စစ်ချောင်းနေကြရတယ်လို့ဒေသခံတွေကပြောပါတယ်။ကမ်းမလူမျိုးနယ်ထဲမှာလည်းစစ်ကောင်စီရဲ့နေမြေရှင်းလင်းရေးစစ်ကြောင်းဟာအောက်တဲကျေးရွာမှာစခန်းချနေပါတယ်။နောက်နေအိမ်တချို့ကိုမီးရှို့ခဲ့ပြီးမနေ့ပိုင်းမှာတော့ကျေးရွာကနေထွက်ခွာသွားတယ်လို့ဒေသခံတဦးကပြောပြပါတယ်
။ဒီနေ့ထပ်ရှို့တယ်ကြ။မညတော့ကသူတို့အိမ်မှာစခန်းချအိပ်ပြီးတော့ဒီနေ့ထပ်ရှို့ပြီးတော့အခုတော့ထွက်နေပြီပေါ့ဗျာ။ဒါပေမဲ့ရွာရဲ့ဟိုအလုံးကြီးကိုကျွန်တော်တို့ရှင်မှာဟိုကွန်ဖာမဖြစ်ဘူးပေါ့ဗျာဒီဘက်ကတော့လက်နဲ့ဒီနေ့သိရအောင်ရမ်းပြနေတာပဲရှိရဟုတ်ကဲ့ဗျာအခုရွာထွက်သွားကြတယ်နဲ့ကျွန်တော်တို့တွားတဲ့လမ်းကြောင်းတွေကိုတန်းပစ်သွားတာပေါ့၅ရက်နေ့ကစရှို့တယ်ကျွန်တော်တို့ကမ်းပလူမြောက်ချမ်းမှာ၅ရက်နေ့ရှို့တယ်၆ရက်နေ့ရှို့တယ်၇ရက်နေ့နားတယ်၈ရက်နေ့ရှို့တယ်မနေ့က၉ရက်ပါဒီ၉ရက်နေ့ထပ်ရှို့တယ်ပေါ့ဗျာဒီနေ့
မိုးရင်းကာလဝင်လာပြီဖြစ်လို့ဒေသတွေမှာစစ်ပြေးဒုက္ခတွေတွေအတွက်အမိုးကာတွေအထူးလိုအပ်နေတယ်လို့ဒေသခံပြည်သူတွေနဲ့အကူအညီပေးနေသူတွေကပြောပါတယ်ကျေးရွာနေအိမ်မီးလောင်ဆုံးရှုံးသွားသူတွေအတွက်လည်းနေစရာအခက်အခဲတွေကကြုံနေရတယ်လို့ စားနပ်ရိက္ခာနဲ့စေဝါလိုအပ်ချက်တွေပါရှိနေပါတယ်။သခိုင်းတိုင်းတွင်မှာတော့ရင်းမပင်ပလဲ6ဦးမြင့်မှုအရာတော့ဝက်လက်ဆတဲ့တိုင်းစစ်ဌာနချုပ်ထိုင်ရာမုံရမျိုးရဲ့ပတ်လည်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲဖြစ်နေတာကတစ်နှစ်ဝန်းကျင်လောက်ရှိနေပါပြီ။PDF ပြည်သူ့ကာကွယ်ရေးတပ်တွေဟာကြေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးစစ်ကောင်စီဘက်ကနယ်မြေရှင်းလင်းရေးစစ်ဆင်မှုတွေကိုတိုးလှုပ်လာနေပါတယ်ရှင်
။မဆုမွန်ပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့ရှမ်းပြည်နယ်ဘက်ကစီးအခြေအနေကိုလည်းပြောပြခြင်းပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမိုင်းရှုမြို့နယ်တွင်ကရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းရဲ့တပ်စခန်း၃ခုကိုဒီနေ့နောက်ဆုံးထားဖယ်ရှားဖို့စစ်ကောင်စီဘက်ကကြောင်းကြားလာခဲ့ရမှာ SSPP ဘက်ကငင်းပယ်ထားပါတယ်။လောလောဆယ်မှာတော့နှစ်ဖက်တက်တွေကြစီရေးရတင်းမာမှုမရှိသေးပေမဲ့စစ်ကောင်စီဥက္ကဋ္ဌနဲ့ SSPP တွဲဆုံမဲ့ညဉ့်ညေးဆွေးနွေးပွဲကတော့ဆိုင်းငံ့နေပါတယ်စစ်ကောင်စီနဲ့ရှမ်းပြည်တိုးတက်ရေးပါတီကြားဆက်ဆံရေးအခြေအနေရန်ကုန်ကသတင်းပေးပို့လာတာကိုကိုသားညင်ဦးပြောပြပေးမှာဖြစ်ပါတယ်ဗျာ
မန်ရှုမြို့နယ်တွင်ကရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းရဲ့တပ်စခန်း၃ခုကိုစစ်စီလမ်းဖောက်လုပ်နိုင်ရေးအတွက်ဆိုပြီးတော့ဒီလ10ရက်နေ့နောက်ဆုံးထားဖယ်ရှားဖို့စစ်ကောင်စီရဲ့မြို့သားစည်းလုံးညီညွတ်ရေးနဲ့ငင်းကြိုင်းဖော်ဆောင်မှုညီနိုင်ရေးကော်မတီကနေပြီးတော့ဒီလ4ရက်နေ့ရက်စွဲနဲ့အကြောင်းကြားထားတာပါဒီလိုအကြောင်းကြားတဲ့အပေါ်မှာစခန်းတွေကိုသူတို့ဖယ်ရှားမှာမဟုတ်တဲ့အကြောင်း SSPP ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူဆိုင်ဖုံးဟန်က view ကိုပြောပါတယ
်အာမမကိန်းခင်တော့သူတို့ဒီစခန်းပြောရေးလမ်းဆိုပြီးတော့ချဲ့ချင်တာပါလေလမ်းချဲ့ချင်တော့ကျွန်တော်တို့လာကြည့်ရပါဘူးဟိုကျွန်တော်တို့ချဲ့ခွင့်ပြုပါတယ်အခုကနည်းနည်းဒေတာပြောင်းလာတော့ပါပဲဖြစ်ချင်ရင်လမ်းကြောင်းလာမယ်ပြောင်းလို့ရအဲ့ဒါကိုရှိပြီးဖို့တို့ပြောလာတော့ပေါ့ဗျာကျွန်တော်ဟို6ရက်လေးကပြန်ပြီးတော့အကြောင်းပြန်ပါအားလုံးစေချင်ကြရေးပြောင်းဖို့ဒီစစ်တပ်တွေရွှေ့ဖို့တန်းကြောင်းပြောင်းနေမှာဖြစ်နေ
ဒီလိုမျိုးပြောင်းရွှေ့ခိုင်းတဲ့တပ်စခန်းတွေဟာလွိုင်းနန်းလမ်းကွဲနဲ့တန်လွင်မြစ်ကလို့စိတ်အနီးကစခန်းတွေဖြစ်တဲ့အကြောင်းနဲ့တက်ရွှေ့ပြောင်းဖို့တမတ်ရဲ့ရောက်ရှိပေမဲ့ထူးခြားတဲ့စီးရေးလှူရှားမှုမရှိတဲ့အကြောင်းသူကပြောပါတယ်ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းဟာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မကြီးမင်းအောင်လှိုင်ဖိတ်ခေါ်တဲ့ညီညာရေးပွဲကိုတက်ရောက်ဖို့လက်ခံစည်းရင်းပေးထားတဲ့အဖွဲ့ဖြစ်ပါတယ်စစ်ကောင်စီဘက်ကဒီအမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ NDAA မိုင်းလာနဲ့ဆွေးနွေးပြီးတဲ့နောက်မှာ SSPP SSA မြောက်ပိုင်းနဲ့ဆွေးနွေးဖို့ရှိတဲ့အကြောင်းပြောဆိုထားပြီးမဲ့အခုချိန်ထိကိုညီညာရေးဆွေးနွေးဖို့အတွက်အကြောင်းကြားလာမှုမရှိသေးတဲ့အကြောင်းဒုမှုဆိုင်ဖုံးဟန်ကဆက်ပြောပါရယ
်ဒီတက်ရွှေ့ဆိုင်မှုမပြုတ်ကျင်တော့မိုင်းလာအဖွဲ့တွေ့ပြီးဒီဆိုရှင်ကျွန်တော်အဖွဲ့နဲ့တွေ့မယ်ဆိုတော့နဲ့စိတ်တွေကျွန်တော်ရပါတယ်ဒါမဲ့ခုဒီကိစ္စကြည့်လာတဲ့နောက်ပိုင်းမှာကျတော့ဒီလိုပြောတာတော့ဒီမလာတွေ့ပြီးတော့လည်းစနိုက်ရမယ်ဆိုတော့ဟောပေါ်နေတည်င်းတော့ကြားရမှာတော့
SSPP ရဲ့လူမှုကွန်ရက်ဆိုင်မနာမှာတော့တပ်စခန်းတွေကိုစုပ်ပေးမှာမဟုတ်ကြောင်းနဲ့စီးရဲရတင့်ပြထားတဲ့အကြောင်းဖော်ပြပါရယ်ဒီလဆောပိုင်းကလည်းရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSC တောင်ပိုင်းတပ်တွေကလဲချားခိုလန်းနဲ့ကိုဟင်းဘက်ကစစ်ကြောင်း၃ယောက်နဲ့ SSPP SSC မြောက်ပိုင်းတပ်တွေဘက်ကိုချင်းကပ်လာတဲ့အကြောင်းလဲ SSPP ကသတင်းထုတ်ပြန်ထားပါရယ်RCSS နဲ့စီးတင်းမာနေတယ်လို့စစ်ကောင်စီဘက်ကလည်းဒီ SSA မြောက်တပ်စခန်းတွေရုပ်သိမ်းဖို့ဖိအားပေးပြောလာတာကြောင့်စစ်နှစ်ဖက်ညှက်မဲ့အနေအထားဖြစ်တယ်လို့သုံးသပ်ထားတဲ့အကြောင်းဗိုလ်မှူးဆိုင်ဖုံးဟန်ကဆက်ပြောပါတယ်
။ဒီမိုင်းနောင်နဲ့မိုင်းနောင်လက်ချတော့ဘိုက်ပေါ်နေဒီလမ်းကြောင်းတစ်ချက်ကိုဒီခေါ်လာမှာပါတော့ဒီ RCSS စစ်တပ်ကတွေ့ပြီးနောက်ပိုင်းအားပြန်ပြီးဖြစ်တဲ့တပေါ်ရှိတယ်ကြ။အထောက်အကူတော့ရှိနေဖြစ်ပါတယ်။ဒါကလည်းခေါ်လာအဲရလာခပါရလာခတိုင်းအင်းအဝင်ကြနေဖြစ်လာတာကျွန်တော်တို့တင်းရတာမို့လေအချိန်ကြိုက်လို့နေကြလားတို့တချို့တမှုတွေကသုံးတဲ့ချက်ပြုတ်ကြတာပေါ့ဗျာ
ညီငယ်ကြီးဆွေးနွေးမယ်လို့ဖိတ်ခေါ်နေပေမဲ့လည်းတစ်ဖက်မှာဖိအားပေးနေတဲ့အခြေအနေကြောင့်စစ်ကောင်စီနဲ့ SSPP ဆွေးနွေးပွဲပြတ်ပြယ်နိုင်တယ်လို့ရှိုင်းပြည်နယ်နိုင်ငံရေးလှိလာသုံးသပ်သူဆိုင်းထွန်းအောင်လည်းက view ကိုပြောပါတယ
်ဟိုဖိတ်ခေါ်တာလည်းသူတို့ရဲ့ကြေညာတဲ့ရည်ရွယ်ချက်နဲ့တော့စတော်လေးဟိုခီလာပြောင်းပြန်ဖြစ်တယ်ပေါ့ဗျာနော်ဒီလိုစည်ရတဲ့မှာမှုတွေဆက်ရှိတယ်။ဥမာတိုက်ခိုက်မှုတွေရှိတဲ့ဆို SSPP နဲ့ဆွေးနွေးပွဲကပြတ်သွားနိုင်တာ
။ပြီးခဲ့တဲ့ Master 31ရက်နေ့က SSPP တာဝန်ရှိသူတွေနဲ့စစ်ကောင်စီကုလသမဂ္ဂတွေနေပြည်တော်မှာတက်ဆုံဆွေးနွေးစဉ်ကလည်းစစ်ကောင်စီရဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ညီညာရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီကမန်းရှုမြို့နယ်တန်လွင်မြစ်ကမ်းနဲ့လွိုင်လင်မြို့နယ်အတွင်းကစနင်းဒေသမှာရှိတဲ့ဒီတက်စခန်းတွေကိုရုပ်သိမ်းဖို့ SSPP SSA မြောက်ပိုင်းကုလသမဂ္ဂဖွဲ့ကိုတောင်းဆိုခဲ့ပြီးပါတယ်။ဒါက SSPP ဘက်ကလက်မခံခဲ့တဲ့နောက်အဲ့ဒီဒေသတွေမှာစစ်ကောင်စီဘက်ကအင်အားတိုးမြင့်ချထားမှုတွေရှိခဲ့တယ်လို့နှစ်ဖက်ကြားမှာစီးရဲတင်မာမှုတွေဖြစ်ခဲ့ပူပါရခင်ဗျာ
။ရှမ်းပြည်နယ်အတွင်းကစီးရဲအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့သတင်းကိုကိုသားညင်ကိုပြောပြခဲ့တာဖြစ်ပါတယ်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။ လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ဆလုပ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်ကိုချိဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VUE Flux application ကို download ရယူပါ
ပြည်ရကနေတောက်ကြနေညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းလုံးပြီးတော့30မိနစ်နဲ့52တို့ကနေဆက်ပြီးတော့အတန်လွန့်ပေးနေပါတယ်။အခုတော့အစီအစဉ်ဒုတိယပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပြီးတော့အမျိုးသမီးကဏ္ဍ၊သုတဆုံနဲ့ American တခွင်အစီအစဉ်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုနားဆင်ရမှာပါ။ဒီတဲကမှအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးမှာပါ။ပြီးခဲ့တဲ့မေလကအမေရိကန်ပြည်ထောင်စုတက္ကသပြည်နယ်ယူဗယ်ဒီမြို့မှာကလေးငယ်19ဦးနဲ့ဆရာဆရာမ2ဦးတည်ဆုံခဲ့ရတဲ့မူလာတန်းကျောင်းဝင်တဲ့တနတ်သမားဝင်ရောက်ပစ်ခတ်မှုကလူများထိတ်လန့်စရာဖြစ်ခဲ့သလိုကျောင်းနေအရွယ်ကလေးငယ်တွေရှိကြတဲ့အတွက်မိခင်တွေအတွက်စိုးရိမ်စရာပိုဖြစ်လာစေပါတယ်။စာတင်ကျောင်းတွေမှာလုံခြုံရေးပုံမှန်ကောင်းမွန်အောင်စီစဉ်ဆောင်ရွက်ပေးဖို့လိုလားတဲ့မိခင်တွေရှိသလိုတနတ်ကိုင်းဆောင်ခွင့်အခွင့်အရေးကန့်သတ်ထိတ်ချုပ်တင်တယ်လို့ယူဆသူတွေလည်းရှိပါတယ်။အမေရိကန်ပြည်ထောင်စုတဝန်းကတနက်ကိုင်းအကြမ်းဖက်မှုတွေတနေ့တခြားတိုးလာတဲ့ပုံမှာအမေရိကန်ပြည်ထောင်စုမှာနေထိုင်ကြတဲ့မြန်မာမိခင်တချို့ရဲ့အမြင်တွေကိုဒီသတင်းပတ်ရအမျိုးသမီးကဏ္ဍမှာမတ်ခင်ဖြူထွေးကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
2022ခုနှစ်ပထမ5လအတွင်းမှာပဲလူ4ယောက်နဲ့အထက်ထိခိုက်ဒဏ်ရာဒါမှမဟုတ်သေဆုံးရတဲ့တနက်ကင်အကျန်းဖက်တိုက်ခိုက်မှုပေါင်း200ကျော်ရှိခဲ့တယ်လို့တနက်ကင်အကျန်းဖက်မှုတွေနဲ့ပတ်သက်ပြီးသုတေသနစင်ပြုစုထုတ်ပြန်ပေးနေတဲ့ Gun Violence Archives အဖွဲ့အစည်းကဖော်ပြပါဗျ။ဒီတိုက်ခိုက်မှုတွေအတွင်းသေဆုံးသူဒဏ်ရာရသူတွေထဲမှာကလေးငယ်တွေနဲ့ဆယ်ကျော်သက်တွေရာနဲ့ချီပါပါဗျ။မေလ14ရက်နေ့ကနယူးယောက်ပြည်နယ်ဘက်ဖလိုမြို့ကကုန်စုံဆိုင်တစ်ခုမှာတနက်သမားတို့ကဝင်ရောက်ပစ်ခတ်တာကြောင့်လူ10ဦးတိတ်ဆုံးခဲ့ရပြီးဆက်ရက်အကြာမှာပဲ Texas City နယ်ယူဘာရီမြို့ကမူလာတန်းကျောင်းမှာလည်းတနက်သမားလူငယ်တယောက်ရဲ့ပစ်ခတ်မှုကြောင့်ကလေးငယ်19ဦးနဲ့ဆရာမ2ဦးတိတ်ဆုံးခဲ့ရပါတယ်။ဒီလိုတနက်ကန်အစမ်းဖက်ပစ်ခတ်မှုတွေကိုအမေရိကန်ပြည်ထောင်စုတဝန်မကြာခဏကြုံလာနေရတဲ့အတွက်ကလေးမိခင်တွေပို့ပြီးတော့စိုးရိမ်လာကြပါတယ်။ Texas City နယ် Louis Way မြို့မှာနေထိုင်တဲ့ကလေးလေးယောက်မိခင်မမဆန္ဒမရမ်ကတော့သူနေထိုင်တဲ့ပြည်နယ်အတွင်းအခုလိုမူလာတန်းကလေးငယ်တွေအများအပြားတိတ်ဆုံးရတဲ့အတွက်စိတ်နှကောင်းဖြစ်ရစိုးရိမ်ပူပန်ရတယ်လို့စာတင်ကြောင်းတွေမှာလုံခြုံရေးအားနေတာကြောင့်အခုလိုဖြစ်ရတာလို့ထောက်ပြပြောပါတယ်
။အခုလက်ရှိဖြစ်တော်တဲ့ပုံမှာပေါ့နော်မိခင်တယောက်နေနဲ့စိတ်ပူမိတယ်ကိုသားသမီးလေးအတွက်လည်းပေါ့နော်သူများကလေးလေးအတွက်လည်းစိတ်မကောင်းဖြစ်တယ်ဒီဖြစ်တော်တဲ့ဖြစ်ရပုံမှာပေါ့နော်။နောက်တစ်ခုကဒီအခုဖြစ်တော်တဲ့ညို့လေးကြတော့ဆန်တိုနီယိုအောက်ပိုင်းညို့နယ်ဆက်လေးဆိုတော့ကြုံကြုံမှုအပိုင်းမှာသူကအရန်အားနေတဲ့ဟိုပုံမှန်ဆိုရင်ဒီဘက်ကျက်ဆက်တစ်ခုလုံးနဲ့ခြုံပြောမယ်ဆိုရင်တော့သူအားနေတယ်ပေါ့နော်ဒီကျမတို့နေနဲ့မျိုးကြတော့ Dallas အပိုင်း Louis Way အပိုင်းထဲမှာကြတော့အเจ้าကအရန်ဆွေးဖြစ်တဲ့ဟိုအရင်တစ်ခေါက် Connecticut မှာဖြစ်တော့ပြီးပကလေးရနေဟိုသူတို့ဒီအเจ้าမျိုးတော်တော် safety လုပ်လိုက်တယ်ဒီကလေးတွေအခံတော့ဖို့ပဲ safety တကာ၃ခုရှိတယ်ကလေးကိုကိစ္စတစ်ခုအကြောက်တော့ဖော်ရင်ဒါမှအပြင်းမှာပဲစောက်ပြီးနေရတယ်သူတို့ကိုကမာကနေသူတို့ကြည့်တယ်ကို ID ကိုစစ်တယ်ပြီးမှကိုယ်ကလေးကျင်းတည်တယ်ဆိုမှသူတို့ကိုယ်ကလေးထုတ်ပေးတယ်ပေါ့နော်ဝင်ခွင့်လုံးဝမရှိဘူးအရင်တော့ဆိုကလေးမွေးနေတယ်ပါလေဆိုဝင်ခွင့်ပေးတယ်အဲ့ဒီ Connecticut ဖြစ်ပြီးနောက်ပိုင်းမှာလုံးဝမပေးဝင်တော့ဘူးပေါ့နော်အထဲကိုပေါ့နော်ဒီအကြောင်းမှဒီလိုအထဲမှာလာပစ်တော့လဲဆိုတာစဉ်းစားလို့တော့မရဘူးပေါ့နော်ဘလို့သူဒီဒီအကြောင်းဒီကောင်လေးကဒီတနေ့ကြီးကင်ပြီးတော့မှဒီတကားတွေကိုဖြတ်ကျော်ပြီးတော့အခန်းထဲကိုသူဘလို့ဝင်တော့တာလဲအဲ့တော့ရန်စဉ်းစားရဖြစ်တယ်လုံခြုံရေးတအားအားနဲ့တည်းဦးဖြစ်တော်နဲ့ဒီကြောင်းကလေသူတို့အရန်ပေါ်စားတယ်သူတို့ပေါ်စားမှုကြောင့်ဒီဖြစ်တော်တာခင်ဗျားတွေက
ဒီရဲ့မိလာထဲမှာပဲတနက်ကင်ပြစ်ခတ်မှုကြောင့်လူ၁၀ဦးသေဆုံးရတဲ့ဘက်ဖလိုမြို့မှာနေထိုင်သူမတ်တီတီအောင်ကလည်းအခုလိုဒီရက်ပိုင်းတာချားပြီးတော့ပြစ်ခတ်မှုတွေဆက်တိုက်ကြုံရတဲ့အခါမှာကလေးတွေရောလူကြီးတွေပါစိုးရင်ထိတ်လန့်ကြရတယ်လို့ဒီလိုစိုးရင်စိတ်ကြောင့်ပဲတားနေသမီးကိုနှစ်ရက်လောက်ကြားမပို့နိုင်ခဲ့ဘူးလို့ပြောပါတယ
်ကလေးတွေအတွက်ကိုမိဘရဲ့နေရာကနေဝင်ပြီးတော့ကိုခံစားပွင့်ချင်းစားတဲ့စိတ်နဲ့အမတို့အရန်ကိုစိတ်မကောင်းဖြစ်ရတယ်လို့ဟိုကိုကလေးတွေကိုလည်းစိတ်ပူရယ်ပေါ့နော်အဲ့လိုမျိုးတွေပေါ့နော်ဒီလိုမျိုးတွေနောက်ထပ်ဖြစ်မလာနိုင်လို့ပြောနိုင်ဘူးလေကိုပြီးခဲ့တဲ့ဥစ္စာအောင်အတုပတွေပါရမပြီးသေးဘူးလေညီမဒီအမတို့ဘက်ဖလိုမှာမပြီးသေးဘူးလေအကုန်လုံးအဲ့အတွက်ကိုပူဆွေးနေရတဲ့အချိန်မှာဒိုင်းဆိုအခုဒီကလေးတွေကိုပြစ်တဲ့ဟာဝင်လာတော့လေအမတို့တော်တော်မြင်နှမ်းမှာဟိုမွန်းကျက်တယ်ဒီကကိုမြန်မာပြည်အရေးမှာလေဒီအမတို့ကဟိုမွန်းကျက်နေတဲ့အခန်းကြီးကလည်းရှိထားတော့လေအခုဒါထပ်ဖြစ်တဲ့အခါကျတော့တော်တော်လေးအမတို့ရင်ထဲမှာမကောင်းဘူးညီမတိလားကိုမြမပြေကတော့ဟိုမရှင်းတာပါဘူးကိုမြမပြေဒုက္ခတွေကတော့ တော်တော်ကြီးကြီးမားပါတယ်ဆိုရမယ်။ဒါပေမဲ့ဒီလိုနိုင်ငံမျိုးမှာဟလာဘာပဲဖြစ်ဖြစ်လုံလုံစိတ်ချရတယ်ဒီမိုကရေစီနဲ့လွတ်လပ်တဲ့နိုင်ငံတစ်ခုမှာဒီလိုကြီးဖြစ်တယ်ဆိုတဲ့အခါကျတော့လေဟိုအမားတို့တွေတော်တော်လေးကိုတော့ခံစားရတယ်ပေါ့နော်ရှင်ထဲမှာမွန်းကျက်တယ်။လုံလုံမှုမရှိတယ်လို့တော့ခံစားရတာပေါ့
။အမေရိကန်ပြည်အောင်စုမှာဒီနှစ်ဖြစ်ပွားခဲ့တဲ့သမက်ကိုင်ပြစ်ခတ်မှုတွေတဲ့28ချိန်ကစာသင်ကျောင်းတွေမှာကျုံခဲ့ရတာဖြစ်တယ်လို့ဒီလိုသမက်ကိုင်ကျန်းထမှုတွေကိုစည်းရင်းပြုစုချတဲ့ Education Week အဖွဲ့ကပြောပါတယ်။ဒီအဖွဲ့ရဲ့စည်းရင်းအရလွန်ခဲ့တဲ့နှစ်နဲ့2020ခုနှစ်ကကျောင်းတွင်ပြစ်ခတ်မှုပေါင်း10ချိန်ရှိခဲ့ရာကနေပြီးခဲ့တဲ့2021ခုနှစ်အတွင်းမှာတော့34ချိန်ထိတိုးလာခဲ့ပါတယ်။ဒါကိုကြည့်ရင်ဖြင့်ဒီပြီးခဲ့တဲ့နှစ်ပိုင်းကစလို့စာသင်ကျောင်းတွေမှာသမက်ကိုင်ပြစ်ခတ်မှုတွေတိတိတသားပိုးပြီးတော့များလာတာပါ။ဒီခြေတွေဆက်မဖြစ်ရအောင်မတားဆီးနိုင်တဲ့အပေါ်မှာမေးခွန်းထုတ်သူကတော့အသက်၈နှစ်အရွယ်သမီးငယ်တစ်ယောက်ရှိတဲ့နယူးမက္ကဆီကိုပြည်နယ်မှာနေထိုင်သူမချောဤသိမ်းပါ။ဟု
တ်ဘာဖြစ်လို့ပေါ့နော်ဒီကိစ္စအရဒီလိုမျိုးဆက်ဖြစ်ခွင့်ပေးနေရတာလဲပေါ့နော်ဆက်ဖြစ်တဲ့ဖြစ်နေတဲ့ဟာကိုမတားနိုင်ရတာလဲဆိုတဲ့ဟာကလည်းအာမိငုံတစ်ခုပေါ့နော်အမအတွက်ဆိုလို့ရှိရင်နောက်ပြဒါကလည်းဖြစ်နေတဲ့ဟာကအမေရိကန်မှာကြီးပဲဖြစ်နေတခြားတိုင်းပြည်မှာဖြစ်တယ်လို့ဟိုမကြားသလောက်ပဲပေါ့နော်ရှင်းတော့ရှင်းပဲကိုယ်သိရတယ်ဖြစ်နေဒါပေမဲ့ဒီမှာကနှစ်တိုင်းနှစ်တိုင်းလို့လို့ဖြစ်နေနောက်တစ်ခုကအမသတိလေးဆိုလို့ရှိရင်ဘလောက်ထိလဲဆိုတော့ကျောင်းမှာနှစ်လတစ်ချိန်သုံးလတစ်ချိန်လောက် train လုပ်ရတယ်ကျွန်တော်မျိုးကဖြစ်ခဲ့မှာစဒါရီယာပေါ့နော်ဟိုဘယ်လိုခေါ်မလဲဒီကလေးတွေမှာဒီဓာတ်ရုပ်ခေါင်းလေးကိုထည့်ထားပြီးကျူတင်ပြင်ဆင်ရဆွဲဟာတွေကပြက်ကမဖြစ်တဲ့ဟာလို့အမကတော့ယူဆပါပေါ့နော်မှန်ပါတယ်ကောင်းပါတယ်ထွေလောက်တာတော့အေးရကျွန်တော်ဖြစ်ခင်တော့ဒါဒါဒါဒီလိုလောက်ဆွေးနေတယ်ဒါပေမဲ့တကယ်တမ်းဖြစ်တဲ့ခါကျတော့ဒီကလေးတွေမှာငငယ်လေးတွေပဲအခုလည်းကြည့်ဆုံးသွားတဲ့ကလေးဆိုလို့ရှိရင်ဟဲ့လားဟိုမူတာတန်းကလေးဖြစ်လာရင်လေအဲ့ကျောင်းတွေမှာနော်နောက်တော့ဖခင်ကျောင်းတွေမှာဘာဖြစ်လို့ဒီ innocent ဖြစ်တဲ့လူတွေကဟိုနော်ဒီလိုကိစ္စတွေနဲ့ကြုံရဆိုစဉ်းစားလို့မရအောင်အဲ့တော့ဘာလဲပြပြောသေးကြတာတစ်ခုကတစ်ခုခုတော့လုတ်တင်နေပြီအစိုးရအနေနဲ့ရောသက်ဆိုင်ရာဟာ state မှာရှိတဲ့လူကြီးတွေရောအမတ်တွေရောဒါက ignore လုပ်လို့မရအောင်ဒါလူအများကြီးပြည်တာကိစ္စနောက်တစ်ခုကဘာဖြစ်လို့ဒီ assault ဒီ rifle ဒီလိုမျိုးပေါ့နော်ဒီစက်တနက်တွေပြောကြပါစို့နော်ဒါရောဘာလို့ခွင့်ပြုတာ तू ကဟလာခွင့်ရလိတယ်တက်တက်တက်တက်ဆိုရင်အများကြီးကိုပေးသေးတဲ့ဟာတကယ်လို့သူတို့ကဒီ constitution မှာပါတယ်ကိုယ့်ရဲ့ဒီရပိုင်ခွင့်အခွင့်အရေးဆိုပြီးပြောလို့ရှိရင်လည်းပဲဒီအခွင့်အရေးပေါ်မှာပြန်လည်ပြီးတော့ဟိုဘယ်လိုလုပ်ရင်ပိုကောင်းမလဲဆိုတာဟာတော့စဉ်းစားကိုစဉ်းစားသင့်တယ်ကိုအမကတော့ကိုတူဦးတဲ့အမြင်နဲ့ယူဆ
အမေရိကန်ပြည်ထောင်စုမှာတနက်ကိုလွယ်လွယ်ကူကူဝယ်ယူသုံးလို့ရနေရတွေကိုအတိုင်းအတာတစ်ခုအထိကန့်သတ်ရလိမ့်မယ်လို့မချော့ဤသိန်းကပြောပါတယ်
ဒါကဖြစ်ကိုဖြစ်ရှင်းရမယ်ကိစ္စအဲ့တော့ပြည်သူကလည်းတောင်းဆိုရမယ်ပင်ကြီးလည်းအကောင်းဆုံးလေသနတ်မချုပ်နိုင်ဘူးဆိုလို့ရှိရင်လည်းကွယ်ဥမာအဖြစ်ဟိုဒီလိုမျိုးဟလာဆက်တမိုင်းတွင်မိနစ်ပိုင်းတွင်မှာလူအများကြီးပြည်စည်တဲ့သနတ်တွေကိုဝယ်ခွင့်ပေးမယ့်အစားတစ်ချက်ပြစ်မှတောင်းထွက်တဲ့ဟာမျိုးလောက်ဆိုရင်လည်းမဆိုးဘူးပေါ့ကွယ်တရားဆောင်ပေးတဲ့ဟာဆိုတော်သေးရေအများကြီးပါပဲအော်လေဝင်လို့ရတယ်ဆိုင်မှာတောင်းလို့ရအခုပဲဒီဒီဂရီဆိုလို့ရှိရင်ဟလာ16နှစ်ပြည့်လို့သူ့မွေးနေ့တည်းမှာတွားဝယ်တယ်နှစ်လက်တောင်းအပြည့်လည်းပြီးတော့တခါလေစိတ်ကဝင်နေဖြစ်တဲ့ခါကျတော့ပြစ်ချင်တဲ့ခါကျတော့ထထပ်ပြီးပြစ်တဲ့ခါဒီတကယ်ကလေးလေးကြည့်လိုက်တာလေအေးချစ်စရာကောင်းတဲ့ကလေးလေးသိလားအမလေးမခံစားနိုင်ဘူးအဲ့တပြင်းတော့မကြည့်နိုင်ဘူးဆိုတော့ဟိုဘယ်စိတ်ကိုသားသမီးအလေကြုံလဲဆိုတာစဉ်းစားနေရတဲ့အချိန်မျိုးဓာတ်ရုံမရက်တတ်နိုင်ဘူးဆိုရှင်ထပ်ကိုဖြစ်အောင်ပါဘာမှအကြောင်းပြကြဘာကြောင်းမှပြကြမရှိဘူးဒါကဖြေကိုဖြေရှင်းရမယ်ကိစ္စအစိုးရအနေနဲ့ရောဟာလာတက်ဆိုင်ရာဒီဒီနဲ့အစိုးရရဲ့အနေနဲ့ကတော့လုတ်ကိုလုတ်ရမယ်ကိစ္စမလုတ်လို့ရှိရင်ဘာဖြစ်လဲဘယ်နေ့ကိုယ်သားသမီးအလှည့်ရအောင်လဲဟုတ်တယ်မလားအဲ့တော့အားလုံးကတောင်းရင်းရှိတယ်ဟာပြည်သူပြည်သားကလည်းပဲဒီကိစ္စကိုဖြေရှင်းပေးပါဆိုပြီးတောင်းကိုတောင်းဆိုရမယ်အစိုးရကလည်းလုတ်ကိုလုတ်ရမယ်လုတ်ကိုလုတ်ရမှာမှတကယ်ကိုဟိုဘယ်လိုခေါ်မလဲအရေးတကြီးကိုဒါလုတ်ကိုလုတ်ရမှာ
တနက်ကန်ဆောင်တဲ့နေရာမှာခုခံကာကွယ်ခွင့်စရာကိုနားလည်ပေးလို့ရပေမဲ့တနက်ကိုအလွဲသုံးစားလုပ်ပြီးအပြစ်မဲ့သူတွေကိုအကြမ်းဖက်ပစ်ခတ်တိုက်ခိုက်တာတွေကိုတော့ချိရရရောက်ထိန်းချုပ်ရလိမ့်မယ်လို့မတ်တီတီအောင်ကလည်းပြောပါရယ
်ထိန်းချုပ်လို့ရနိုင်ရဲ့နဲ့ဒီထိန်းချုပ်လို့မရတဲ့အရာတွေမဖြစ်အောင်ကိုလုပ်ရမှာပေါ့နော်ဒီတာဝန်ရှိတဲ့သူတွေအနေနဲ့ပေါ့ဒီလိုမျိုးဟိုလက်နဲ့ကိုအလွဲသုံးစားလုပ်တာလက်နဲ့ကင်ပြီးတော့အလွဲသုံးစားလိုက်ပြီးတော့အသက်တွေထိခိုက်ရအောင်လုပ်တဲ့ဟာတွေကိုပေါ့နော်ဟိုထိန်းချုပ်ဖို့အများကြီးလိုအပ်တယ်ပေါ့နော်တစ်ဖက်ကလည်းခုခံကာကွယ်ခွင့်ဆိုတဲ့ဟာပေါ်မှာလည်းမရှိထားတော့လေဒီအလဲသုံးစားလုပ်တဲ့ဟာတွေပေါ်မှာအမတို့မထောက်ခံဘူးပေါ့နော
် Texas ပြည်နယ်ယူဘာဒီမြို့မူလာတန်းဆောင်ပြစ်ခတ်မှုနောက်ပိုင်းတနက်ကိစ္စဝန်ဆိုင်ရာဥပဒေကိုကန့်သတ်ထိန်းချုပ်တာတွေလုပ်ဖို့ TRB တောင်းဆိုတာတွေလည်းပုံမူကျဲလောင်လာပါတယ်အမေရိကန်ပြည်အောင်စုမှာကလေးငယ်တွေနဲ့ဆယ်ကျော်သက်တွေတိတ်ဆုံးရတဲ့အကြောင်းရင်းတွေထဲမှာ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ွမ်းဖက်မှုတွေကြောင့်သေဆုံးရတဲ့ဆယ်ကျော်သက်900ဝန်းကျင်ရှိပါတယ်။ဒီလိုသေဆုံးသူတွေထဲမှာတချို့ကအမိနာမှာအလွယ်တကူကျတဲ့သနက်ကိုစော့ယူကစားရင်းမတော်တဆသေဆုံးရတာရှိတယ်လို့တချို့ကလည်းတနည်းရွယ်ချက်နဲ့ထွက်ခတ်မှုတွေကြောင့်သေဆုံးရတာပါ။ဘယ်လိုကြောင့်ပဲဖြစ်ဖြစ်အပြစ်မဲ့ဒီငယ်ရင်းဒီလူတွေမတည်သင့်တဲ့တည်နေရတဲ့သနက်ကအကြမ်းဖက်ပစ်ခတ်မှုတွေကိုတော့ခရီးရောက်ရောက်ထိန်းချုပ်ဖို့အရေးကြီးလို့အမိရယ်ဆိုတာကိုကြည်ပြရင်ဒီသတင်းထံအမျိုးသမီးကဏ္ဍကိုကျမလေးညနာခင်းပြပါရှင်။ကျမခင်ဗျာပြပါရှင
်။ဘာဇင်အမျိုးသမီးကဏ္ဍကိုမခင်ဗျာတွေတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့သုဒ္ဓဆောင်တဲ့အမေရိကန်တခွင်အစည်းအဝေးကိုတင်ဆက်ပေးမှာပါ။အမေရိကန်ပြည်ထောင်စုစာတင်ကြောင်းပါဝင်နေရာတချို့မှာတနက်ပစ်ခတ်မှုတွေဇက်တိုက်ဆိုသလိုဖြစ်လာတာကြောင့်မြန်မာအွယ်ပွားမိဘတွေကဒီလိုတနက်ကောင်ရဲ့ကြမ်းဖက်မှုတွေမကြာခဏပေါ်ပေါက်နေတဲ့အခြေအနေပြောင်းလဲစေခြင်းနဲ့အကြောင်းပြောလိုက်ပါတယ်။စိတ်ဖောက်ပြန်သူတွေကကလေးလူကြီးပါမရှောင်ပစ်ခတ်တပ်ဖြတ်ဖို့လှုပ်ဆောင်လာနေတဲ့အချိန်ထဲမှာပဲကိုဗစ်ကာလအာရှအွယ်ပွားတွေအပေါ်မှာပြင်းထန်တိုက်ခိုက်မှုတွေပေါ်ပေါက်လာခဲ့တာကြောင့်လဲတပူပေါ်နပူဆင့်ဆိုသလိုပူပန်တော့ကဖြစ်စရာတွေကြုံရပါတယ်။မြန်မာအမေရိကန်တွေရဲ့သဘောထားအမြင်လူလားချက်တွေကိုကိုအောင်ကဆက်တယ်မြေမြတင်ဆက်ပေးထားပါတယ်ခင်ဗျာ
ဘက်ချက်ပြည်နယ်ယူဘယ်ဂျီမြို့ကမူလာတဲ့အကြောင်းလေးဝင်ပြီးတနက်သမားကပြစ်ခတ်တာကြောင့်ကလေးစကူးနဲ့ဆရာမနှစ်ဦးတို့တည်ဆုံခဲ့တဲ့ဖြစ်ရဟာ2022ခုနှစ်အတွင်းအခြေခံပညာကျောင်းတွေမှာပြစ်ခတ်မှု28ကြိမ်မြောက်ဖြစ်ပါတယ်အခြေခံပညာစာသင်ကျောင်းတွေကိုပြစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့လေ့လာတဲ့ Education Week အဖွဲ့ရဲ့စာရင်းကိန်းဂဏန်းတွေအရ2018ခုနှစ်ကစရင်တနက်ပြစ်မှုပေါင်း119ခုဖြစ်ပွားခဲ့တယ်လို့လည်းဆိုပါတယ်ဒီလိုပြစ်ခတ်တိုက်ခိုက်မှုတွေကြောင့်ကလေးတွေကိုကျောင်းပို့ရတာဘေးကင်းလုံခြုံမှုမရှိသလိုဖြစ်နေတယ်လို့အင်ဒီယားနာပြည်နယ်ဖိုအင်းမြို့ကမဆူဆူကပြောပါတယ
်လုံခြုံမှုမရှိဘူးပေါ့ကွယ်စိတ်ထဲမှာအခုဆိုတနက်ပဲခါကြထိုးပြီးကျောင်းပို့ရမလို့လို့အပြင်သွားရတယ်တနက်ယူသွားရမလို့အဲ့လိုမျိုးပဲခံစားရတယ်လုံးဝမလုံခြုံစိတ်လည်းပူတယ်ဖြစ်တဲ့ကလေးအတွက်လည်းအရင်စိတ်မကောင်းဘူးနော်
ကျောင်းတွေမှာတနက်နေ့ဝင်ရောက်ပြစ်ခတ်မှုတွေရှိတတ်ပေမဲ့လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုကြီး၃ခုအတွင်းတစ်ခုစီမှာတော့ကျောင်းသားကျောင်းသူနဲ့ဝန်ထမ်း18ဦးထက်မနည်းတည်ဆုံခဲ့ပါတယ်။ Connecticut ပြည်နယ် New Town မြို့ကကလေး20ဦးအပြင်ကျောင်းဝန်ထမ်း6ဦးတည်ဆုံခဲ့တဲ့ Sandy Hook မြူလာတဲ့ကျောင်းပြစ်ခတ်မှု Florida ပြည်နယ် Parkland မြို့ကကျောင်းသားကျောင်းသူ14ဦးနဲ့ဆရာ3ဦးတည်ဆုံခဲ့တဲ့ Majority Stoneman Douglas ထက်ကန်ကျောင်းပြစ်ခတ်မှုအခု Texas ပြည်နယ် Uvalde မြို့က Rock မြူလာတဲ့ကျောင်းပြစ်ခတ်မှုမှာတော့ကလေး19ဦးနဲ့ဆရာမ2ဦးတို့တည်ဆုံခဲ့တာပါဒီပြစ်ခတ်မှု3ခုကိုကျူးလွန်သူတွေရဲ့အသက်ဟာ18 19နဲ့20တွေပါတနက်ရောင်းဝယ်မှုနဲ့ပတ်သက်ပြီးတော့အသက်ကန့်သတ်စေလို့ကြောင်းနယူးယောက်ကမက်ပလေးကအခုလိုပြောပါတယ
် High School ကျောင်းသားတယောက်ရဲ့လမ်းပတ်သက်သွားဝယ်ပြီးတော့ဖြစ်တယ်ဆိုတော့အဲ့အဲ့ဒီ state မှာကအဲ့ဒီ rule ရှိတယ်လေနော်အသက်18နှစ်ပြည့်လို့ရှိရင်တက်ကြောင်းဝယ်ခွင့်ရှိရပေါ့နော်ဆိုတော့အနေထားပေါ့ဆိုတော့အဲ့လိုမျိုးပါပြအောင်ဆိုရင်တော့တို့မြင်တဲ့အမြင်မိဘတယောက်မြင်တဲ့အမြင်ကတော့ဘာလဲဆိုရင် high school အသက်တစ်ခုအတိုင်းတာတစ်ခုအထိပေါ့နော်ယူလွန်ပြီးမှတက်တက်ဝင်ဝင်ပြေးပေါ့နော်ဆိုရင်နှစ်ဆယ်ခုလည်းအစိတ်ပေါ့နော်ဆိုအဲ့လိုအတိုင်းတာတစ်ခုအထိရောက်ပြီးမှတက်တက်ဝင်ဝင်ပြေးပါလေဆိုရင်ဘူးတစ်ခုကိုဖြစ်လိုက်နေဆိုလို့ရှိရင် high school တွေမှာကျောင်းသားတွေမှာတက်တက်ဝယ်ပြီးမိဘမပြေးအောင်သွားခိုးဝယ်ပြီးတော့တို့ကတို့ရုပ်ချင်တာလုံးလို့ရတယ်ဆိုတော့ဒါတွေတခုရောက်အောင်လို့မြင်တယ
်မြို့ကြီးကကြီးကကျောင်းတွေမှာတော့လုံခြုံရေးလက်ပိုတင်းကျပ်တယ်လို့ကျောင်းဆောက်ဦးဖွဲ့စည်းပုံကလည်းအပြင်ကနေအလွယ်တကူဝင်လာလို့မရတဲ့အနေအထားမှာရှိတာကြောင့်တော်ယုံနဲ့လာရောက်ပြစ်ခတ်ဖို့လွယ်မှာမဟုတ်ဘူးလို့တချို့ကဆိုပါတယ်ပြည်နယ်အလိုက်တနက်ကန်ဆောင်ဝင်းနဲ့ပတ်သက်တဲ့ဥပဒေကလည်းကွာခြားမှုရှိတာကြောင့်ရေဘူးရပိုလုံခြုံစိတ်ချရတယ်လို့ဒီရောက်စီးပြီးမှနေတဲ့ကိုရှိကပြောပါတယ်
ကျောင်းကျင်ရောက်သွားရင်ညမိဘတော်ပြန်ဝင်သွားဖို့တော့ခက်ပါတယ်ကျွန်တော်တခါလေသူတို့ခေါ်လို့ပဲနေမကောင်းပြန်လာခေါ်ပါဆိုရင်တော့ဟိုပါဖြစ်တယ်ပေါ့လေနယူးယောက်စီးတီးတဲ့မှာကျတော့လူကောင်းလူဆိုးတော့တနက်ဟိုတရားမဝင်ကြိုင်တာပဲဖြစ်မယ်လေတရားဝင်လိုင်စင်နဲ့ပြီးအောင်သူကသူတိတ်ခတ်ခဲတာဟိုဆိုတော့တနက်ကြိုင်လိုက်တာနဲ့လိုင်စင်မရှိတာဒီနယူးယောက်စီးတီးမှာ1000နှစ်ဆိုတော့အဲ့လိုမျိုးဆိုတော့တနက်နေ့နေပဲလောလောဆယ်ကဟိုထောင်ကျနေပြီလေ
မြန်မာပါဝင်အာရှနယ်ဝါရီအဖို့အခုလိုအကြောင်းရင်းတနက်နဲ့ပြစ်ခတ်မှုတွေအပြင်ကိုဗစ်ကြောင့်လူမျိုးရေးအတွက်မုန်တရားနဲ့တိုက်ခိုက်တာတွေကိုလည်းရင်းဆိုင်နေရတာဝါအာရှနယ်ဝါရီအနေနဲ့နယူးယောက်ဆန်ဖရန်စစ္စကိုစတဲ့မြို့ကြီးတွေမှာဆိုရင်တက်ကြီးရွယ်ဦးတွေကိုပြတ်မှတ်ထားတိုက်ခိုက်တာမျိုးနဲ့နေရာမရှောင်းနှုတ်နဲ့စော်ကားပြောဆိုတာတွေလည်းမကြာခဏဖြစ်ပေါ်လေရှိပါတယ်ဂျော်
ပေါ့နော်ဒီမှာအထက်တန်းចောင်းသားចောင်းသူရွေလောက်ဆိုရင်သူကသူကိုဘက်ကိုပဲဘတ်စကာစီယထာစီပြီးသွားတော့အဲ့မှာလဲအဲ့ဒီခုနပြောတဲ့လူမျိုးကြီးခွဲចောင်းမှုကအဲ့လိုမျိုးမှာလန်ကြီးမှာစိတ်ပူလာတာမျိုးပေါ့ចောင်းမှာကျတော့ဒီလိုအခုဖြစ်ရမျိုးလူတွေလိုပေါ့
အမေရိကန်ပြည်ထောင်စုမှာတနက်ထင်းကျုံရေးအတွက်ចောင်းသားတွေဦးစီးဆန္ဒပြတောင်းဆိုခဲ့ကြပေမဲ့လည်းလည်းနဲ့ကင်ဆောင်ခွင့်နဲ့ပတ်သက်တဲ့ဥပဒေတွေဟာတင်းတင်းအလိုက်မျိုးမျိုးကွဲပြားနေတာပါဒီလိုအခြေအနေတွေကြောင့်ចောင်းတွေရဲ့လုံခြုံရေးနဲ့ပတ်သက်ပြီးတော့တင်းတင်းကြပ်ကြပ်စီမံဆောင်ရွက်ဖို့လည်းကလေးမိဘတွေကလိုလားနေတာပါ Wisconsin ပြည်နယ် Milwaukee မြို့ကကူပီတောင်းကအခုလိုပြောပါတယ
်လုံခြုံရေးဆောင်ရွက်ခွင့်ထမ်းတယ်လည်းចောင်းတိုင်းမှာတဦးစီလာကို Nestle Teacher ထားပြီးတော့စီစစ်ခြင်းအဲ့တော့အဲ့လိုမျိုးလောက်တဲ့နေရာမှာလိုအပ်တဲ့ budget တွေကိုဥပမာတခြားကဏ္ဍလေးမှာပုံသွဲရမယ်နေရာအနေပြီးတော့အဲ့ဒီပညာရေး budget အတွက်လုံခြုံရေး budget အတွက်ဟိုကဖဲ့ပြီးတော့မလုံနိုင်ဘူးလားဆိုတော့စဉ်းစားမိတယ်ကျွန်တော်မိပါနေတယ်ကျွန်တော်တို့အမှန်တမ်းမှကိုယ်စဉ်းသွင်းငယ်လေးတွေကိုပညာစဉ်းမချောင်းပို့တဲ့နေရာမှာတကယ်ကိုမလုံခြုံတဲ့စိတ်ဓာတ်တွေကမိပါတိုင်းမှာကုစုရဖြစ်လာပြီကျွန်တော်တို့
အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်နှင့်အရနိုင်ငံသားတိုင်းလွတ်လပ်စွာလက်နက်ကင်ဆောင်ခွင့်ရှိတယ်ဆိုတာကလည်းတနက်ထိန်းချုပ်ရေးအတွက်အခက်တွေ့စေတာပါအမေရိကန်အဓိကအင်အားကြီးပါတီနှစ်ရဲ့ကြားဒီမိုကရက်တွေကတော့လက်နက်ကင်ဆောင်ခွင့်ကိုပိုကန့်သက်ထိန်းချုပ်ဖို့လိုလားပြီးရီပဘလီကန်တွေကတော့လူတိုင်းလွတ်လပ်စွာလက်နက်ကင်ဆောင်ခွင့်ရှိရမယ်ဆိုပြီးတော့ယက်တီကြပါတယ်အင်ဒီယားနာပြည်နယ်ဖော်ရီမျိုးကမဆူဆူကတော့ဖွဲ့စည်းပုံပြင်ဆင်ချက်ပါလက်နဲ့ကင်ဆောင်ခွင့်ကိုလိုလားသူပါဒါပေမဲ့လည်းစီကန်းတင်ချက်ဖို့ကိုတော့သူကသဘောတူပါတယ
်ညီမလူကောင်းတယောက်ဆိုလို့ရှိရင်ညီမလက်ထက်မှာညီမဝါသနာပါညီမပတ်ဆက်ရှင်ဆက်လက်ကိုင်နဲ့ကိုင်မယ်ဒါပေမဲ့ညီမပတ်ဆက်လက်ကတခြားညီမမိသားစုတရားရောက်ဘယ်သူမှကိုင်လို့မရတဲ့အခြေအားမျိုးပေါ့နော်အဲ့လိုဟာမျိုးဒါအများကြီးလုပ်လို့ရပါတယ်ကိုဒီခက်ကနီးပညာရေးတွတ်တက်နေရတယ်အဲ့လိုမျိုးလည်းမစီစစ်ပေးကြဘူးအဲ့မစီစစ်ဖို့လို့မလို့ထင်တယ်ပေါ့နော်အကွာဝယ်ဖို့လည်းအရန်လွယ်ကူတယ်ဒီ second amendment ဒီတရားကြီးကိုပြင်ဖို့ဆိုတော့ညီမတို့ကတော့မကြိုက်ဘူးပြီးတော့လက်နက်မရှိရတဲ့လက်နက်ရှိရတဲ့ဖြစ်သွားမယ်ဆိုရင်မကောင်းတဲ့လူတွေကသမတ်တွေအခုအကြဆိုလူကောင်းတွေကဘယ်သူမှအကုန်လုံးဥပဒေလိုက်မှပြောအမှားပဲမကောင်းဘူးဆိုတဲ့အမှားမဟုတ်ဘူး
မျိုးကြီးပြကြီးမဟုတ်တဲ့အမေရိကန်ဒေသတွေမှာတော့လူမျိုးကျဲပါတာအိမ်တိုင်းကိုယ်ကိုယ်ကာကွယ်နိုင်ဖို့တောလိုက်ဖို့ဆိုပြီးမျိုးဆက်နဲ့ချီတနက်ဆိုင်ရာကြတာပါတနက်နဲ့အကျန်းဖတ်သူကိုတနက်ရှိမှသာပြန်ခုခံနိုင်မှာဖြစ်တယ်လို့လည်းယူဆထားကြတာပ
ါကိုယ်ကလေးတွေအရွယ်ရောက်လာတာနဲ့ညီမတနက်ပြစ်တင်ပေးမယ်သူတို့ကိုသူတို့ကာကွယ်နိုင်လို့ပေးမယ်သူလက်ကလက်တက်မှန်ခံရတဲ့ဟာတော့လက်မခံနိုင်ဘူးနော်
ကနေ့ကင်ဆောင်ခွင့်တင်းတင်းကြပ်ကြပ်ထင်းထုတ်ဖို့ဒီမိုကရက်လွှတ်တော်အမတ်တွေကြိုးစားနေတဲ့အချိန်ထဲမှာသက်ဆိုင်ရာနယ်မြေမှာနေထိုင်နေကြတဲ့မင်းဆန္ဒရှင်တွေကလည်းသူတို့နယ်မြေကိုစားပြုလွှတ်တော်အမတ်တွေကိုလည်းနဲ့ထင်းထုတ်ရေးဥပဒေပြဋ္ဌာန်းနိုင်အောင်ဆောင်ရွက်ဖို့လက်မှတ်ရေးထိုးတိုက်တွန်းနေကြပါတယ်ဆန်ဖရန်စစ္စကိုဘေးအေရီယာမှာနေတဲ့မတ်မြင့်မြတ်မိုးကအခုလိုပြောပါတယ
်တနိုင်ငံလုံးမှာနေစဉ်နဲ့အညာဒီလိုပြစ်ခတ်မှုတွေကြောင့်ကလေးတွေတေဆုံးနေရတဲ့ကြောင့်ကျမတို့တောင်းဆိုကြခြင်းဖြစ်ပါတယ်ဒါအပြင်နိုင်ငံရဲ့ပါတီကြီးနှစ်ခုဖြစ်တဲ့ Republican နဲ့ Democratic အနေနဲ့ပဲဒီဥက္ကကွန်ထရိုးဥပဒေပြူရေးကိုအမြန်ဆုံးနိုင်ငံရဲ့အရေးကြီးဆုံးဥပဒေအဖြစ်ချမှတ်နိုင်ဖို့ကွန်ဖရက်ကနေပြီးတော့အတည်ပြုနိုင်ဖို့အတွက်အားလုံးက1-1တောင်းဆိုကြပါတယ်ဒီဥပဒေကိုအမြန်ဆုံးအတည်ပြုနိုင်မယ်ဆိုလို့ရှိရင်တော့ကျမတို့ကလေးတွေနဲ့လူငယ်တွေရဲ့လုံခြုံမှုကအမြန်ဆုံးရရှိမှာဖြစ်ပါတယ
်မေလ14ရက်နေ့ကနယူးယောက်ပြည်နယ်နမေဂျောနယာဂါရာရေတကွန်ကြီးအနီးကဘက်ဖဲလိုမြို့ကုန်စုံဆိုင်ပစ်ခတ်မှုမှာလူ10ယောက်တေဆုံးပြီးတော့မေလ24ရက်နေ့တက်ဆက်စ်ပြည်နယ်မူလာရင်ကျောင်းပစ်ခတ်မှုမှာကလေး19ဦးနဲ့ဆရာမ2ဦးတေဆုံးသွားပါတယ်။ဇွန်လ10ရက်နေ့အိုကလာဟိုမာပြည်နယ်ကဲဆာမြို့ကဆေးရုံတရုံမှာတနက်နေ့ပစ်တာကြောင့်ဆရာဝန်2ဦးပါဝင်လူ4ဦးတေဆုံးသွားပါတယ်။အမေရိကန်ပြည်ထောင်စုမှာအခုလိုလူများပြားတေဆုံးတဲ့ပစ်ခတ်မှုတွေအပြင်တခြားပစ်ခတ်မှုတွေနေ့စဉ်ရက်ဆက်ဆိုသလိုဖြစ်ပွားနေတာပါခင်ဗျာ။
ကောစီစဉ်တင်ဆက်တဲ့သုဒ္ဓဆောင်လေအမေရိကန်တခွင်စီစဉ်ကိုနားဆင်ကြရဖြစ်ပါတယ်အခုတခါတော့သိပ္ပံနဲ့နှီးပညာကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ် Yadari Drabama Uzo Bogliga Agada Lila Yiki Pi ISS Nanganaga Agadas Kango Twabu NASA got Nampun Pini de Chao Dokimuda got Dimbia Bima Pibari.
Ukraine Nipinya, Twin Chet Tony, Ukraine Nango. Russia won the Titeka. Ukraine Machia, Nuclear Tabi Sandy, Tikai PSCP. So why and the epimago, so in a Japan? The yellow, nuclear, Madota Sapsimu, Joe, Malo and the Shibale, Taru Pinasha, Doctor Kimon, the name of the Sentia Pumapa. Kabamoma Dilumu, nuclear tapampo, Panakula Shiba, bless ya.
A good along the talking there, nuclear tapampo, what?
ဖြစ်တဲ့ကောင်တော့ဒီကနေနေတော့ရှိတယ်အမေရိကန်ရုရုရှားရုပြင်သစ်တို့အင်္ဂလန်တို့တရုတ်တို့ဘင်္ဂလားဒေ့ရှ်မှာတော့မဟုတ်ဘူးအနုမီတပ်ပေါင်းမှုတွေတိဆောက်နေပါတယ်။ဘာအတွက်အဓိကတုံ့ရတာပါလဲဆရာအခုကဘာပေါ်မှာတိဆောက်ထားတဲ့အတပ်ပေါင်းမှုတွေ။အဓိကကတော့သူ့ကစွန့်ရင်ပြီးတယ်တက်စစ်တက်အားကိုသူ့စီကနေရ။ဘာကြီးကိုအပူပေးလို့ရတယ်ကြီးကိုပေးလို့အဲ့ဒီကနေတော့ထွက်လာတဲ့စွ
ဒီအခုရောလောဆင်မှာယူကရိန်းမှာစစ်ဖြစ်နေပါတယ်ရှင်ဒီယူကရိန်းကတပ်ပေါင်းဖို့တွေနဲ့ပတ်သက်ပြီးတော့နေပြောပြပေးပါဦးရှင်ဟုတ်ကဲ့ယူကရိန်းကတပ်ပေါင်းဖို့တွေကအမှန်တရားကြီးပြီးတော့ပြောပြမှာအကြီးဆုံးတပ်ပေါင်းဖို့တွေရှိတယ်ဖြစ်စစ်တပ်ဆွမ်းရည်လည်းအရင်ပေါင်းဖို့ထောက်ပြရရှိတယ်ကျွန်တော်ဘက်ကတပ်ပေါင်းဖို့ကထောင်960ချောက်ကဘူးလုံကဲရောအဲ့ဒီယူကရိန်းကတပ်ပေါင်းဖို
ဒီကဘာမမရှိရဲ့ဒီတပ်ပေါင်းဘူးတွေမှာထိခိုက်ပျက်ရှင်မှုခင်ဗျာမှာရှိပါတယ်တဲ့ရှင်
ထိခိုက်ပျက်ခြင်းမှုကတော့ဒီ
တလုံးလုံးရတာသူအဆင်မပြေတော့ဘူးအော်တိုမေးရှင်းနဲ့အကုန်လုံးပြတ်သွားတော့သူ့မှာချင်းကြောင်းနေမှရှိတော့ဘူးအဲ့မှာအပူလုံးကဲတော့တခါလဲသူလဲပေါက်ပွဲသွားတယ်ဒီမှာလဲသေဆုံးတဲ့လူတွေအများကြီးဖြစ်လာတာကိုတွေ့ရတယ်ဒီနျူကလီးယားတပ်ပေါင်းကိုတွေထိခိုက်ပျက်စီးပြီးတော့ထွက်လာတဲ့ဓာတ်ရောင်ကြီးတွေပေါ့နော်ဘာရေရှိပါလဲဆရာဘယ်လိုဓာတ်ရောင်ကြီးတွေထွက်တာပါလဲဆရာအဲ့ဓာတ်ရောင်က
mean it to be was but I don't talk to you. ปีจายองจิก็จองตายองบ่ทันนี่มันนี่ก็สักดูไปเข้าขึ้นเลยในใจแม้ตลอดเนี่ยก็สักดูปยาเสียดีไปจ้ะแล้วก็ไม่เข้าเลยอีกจำมายองจะย้ายเข้าอัศวายองจิก็สักดูปยาแล้วก็ทันนี่เราก็ไม่เข้าเลยครับอ้ายแม้ฤดีชินนี่ก็อารมณ์อ่ะทุกข์ไปเลยครับจายองจิเนี่ยรู้เลยเนี่ยที่ตัวเองจะเป็นเนี่ยรู้เลยวีเลยอ้ออ่านอะไรชื่อเนี่ยไม่เอาไว้สวยเนาะ แต่อันนี้สุดเลยเราจะชิลล่าวะเนี่ยแล้วอาจจะเนาะเส้นส่งส่งนะเออคุณขนาดเนี้ยไอ้ฟอร์อัลส์เนี่ยถ้าอย่างที่ดีเต็มแล้วเนี่ยพิเศษเวลาเนี่ยเป็นรูปแบบอาจจะเอาอย่างนั้นรูปแบบแต่เป็นรูปพิเศษแบบอะไรเช่นยูนิเอร์จะมองว่าทันเลยฮะอันนี้มันเสน่ห์เนาะจ้าเสน่ห์เนี่ยแต่ยาวที่จะรูปแบบเลยเอเมนอาจจะยังพิเศษอะไร ดีมิวส์ตัวสัมภาษณ์เลยเอาน่ะอเมริกันทูฟูวันซีซีมวันสี่สิบเอ็ดไอโอดีนวันสี่วันเนี่ยสองชั่งในที่ตัวเชื่อว่าเจ้าหนูเชื่อว่าไงบ้างเนี่ยตัวเล็กนั่นเนี่ยจะว่าอยู่ดีแต่แม่ไอ้พิซซี่เนี่ยแต่ยังชีดีขึ้นเลยเจ้าแม่ตัวว่าทำอะไรก็ขอเลยพิซซี่เนี่ยประมาณนั้นเนี่ยว่าแม่เจ้าหนูเจ้าหนูดีกว่าอเมริกันเนี่ยว่ารู้สึกที่ป้องยังรอดีใจชีนี่นั่นเนี่ย ไอ้ดีสุดเลยครับไอ้ดีวันสี่วันอ่ะมันจะเกี่ยวกับไอ้ไอ้ดีวันสี่วันอ่ะที่เจ้าหนูไดเรกต์สิเจ้าหัวหน้าเนี่ย
ဒီကရင်ဖက်တဲ့တိတ်ပံနဲ့မြည်တယ်ကျွန်တော်တို့ဒီမှာပဲကျွန်တော်လည်းပြောဆိုနောက်တစ်ပတ်မှာကျင်းပြီးဆုံရအောင်ညီကလေးရတဲ့ဘောင်ဘူတွေမတော်စဖြစ်မှုကြုံရင်ဖြစ်လာနိုင်တဲ့အန္တရာယ်နဲ့ပတ်သက်ပြီးတော့ဓာတ်ဝိဒပညာရှင်ဒေါက်တာခေမောင်ကျူကိုဆက်သွယ်မေးမြန်းပြီးတော့ဒီတစ်ပတ်ရဲ့တိတ်ပံနဲ့ဒီပညာကဏ္ဍမှာတော့ခင်မျိုးသက်က
တင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဗီအိုအေကနေတောက်ကြနေညပိုင်းနောက်ဆုံးရသတင်းလေးကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုမဆုမြောက်မောင်ကတလဲကျင်းပြပေးမှာဖြစ်ပါတယ်ဗျာ။စင်ကာပူနိုင်ငံမှာဒီကနေ့စတင်တဲ့ရှန်ဂရီလာဒိုင်အလော့ဂ်ဆွေးနွေးပွဲတရားဖို့ရောက်ရှိနေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ဟာစင်ကာပူမလေးရှားဗီယက်နမ်တရုတ်စားတဲ မြန်မာ finding the way forward ဆိုတဲ့ကောင်းစဉ်နဲ့မြန်မာနိုင်ငံအကြောင်းဆွေးနွေးမဲ့အစီအစဉ်ရှိပါတယ်။အမေရိကန်ပြည်ထောင်စုမှာ 2022 ခုနှစ်ဇန်နဝါရီလ6ရက်တုန်းကတမရဟောင်းဒေါ်နယ်ထရမ့်ထောက်ခံသူတွေလွှတ်တော်စာအုပ်ကိုစီးနင်းတိုက်ခိုက်ခဲ့မှုအပေါ်ကြားနာပွဲကိုအောက်လွှတ်တော်စုံစမ်းရေးကော်မတီပါကြာတာပေးနေတဲ့လုံကစတင်ပြုလုပ်ခဲ့ပါတယ်။ဒီမိုကရက်တစ်နဲ့ရီပက်ဘလစ်ကန်ပါတီလွှတ်တော်အမတ်တွေပါဝင်တဲ့စုံစမ်းရေးကော်မတီကသူတို့စုဆောင်ရရှိထားတဲ့တက်သည့်အချက်လက်တွေအထောက်အထားတွေကိုကြားနာပွဲမှာပြသခဲ့ပါတယ American ရဲ့ Democracy စနစ်ကိုအန္တရာယ်ဖြစ်စေတဲ့တိုက်ခိုက်မှုဖြစ်တယ်လို့စုံစမ်းရေးကော်မတီအဖွဲ့ဝင်တွေကပြောကြားခဲ့ကြပါတယ်ရုရှားရဲ့ကျူးကျော်စစ်ကိုယူကရိန်းတို့ခုခံတိုက်ခိုက်နေချိန်မှာယူကရိန်းကို EU ဥရောပတမကအဖွဲ့ဝင်တော်အဖြစ်နဲ့လက်ခံတက်မှတ်ပေးဖို့အတွက် EU အဖွဲ့ဝင်တွေကိုဥရောပပါလီမန်ဥက္ကဋ္ဌကတိုက်တွန်းလိုက်ပါတယ်။ဒန်မတ်နိုင်ငံကိုပင်ဟေဂန်မြို့တော်မှာကျင်းပတဲ့ Democracy Summit မှာဥရောပပါလီမန်ဥက္ကဋ္ဌ Roberta Metsola ကပြောကြားခဲ့တာပါ။အဖွဲ့ဝင်28နိုင်ငံပါဝင်တဲ့ EU ခေါင်းဆောင်တွေအနေနဲ့ယူကရိန်းကိုအဖွဲ့ဝင်တော်အဖြစ်ဝင်ဝင်ပြုမပြုဆိုတာကိုတော့ကျွန်မဘက်မှဆွေးနွေးစဉ်းစားမှာဖြစ်ပါတယ်ရှင်။
တရင်ချင်းညုတ်ကိုမတ်စုမြတ်မွန်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လွှင့်ရမှုကမတ်စုမွန်ဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့နာရှွန်ခါလီနဲ့ PJ အဲလီယော့တို့ဖြစ်ပါတယ် VOA American တိုင်းရဲ့တောက်ကြနေညပိုင်းမြန်မာဘာသာအစည်းအဝေးကိုည9:00နာရီကနေ10:00နာရီအထိ9.32 MHz နဲ့58တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.